Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တာရဲ့2016ခုနှစ်အောက်တိုဘာလ10ရက်စနေနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190၊လိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးသွားမှာဖြစ်ပါတယ်2005ခုနှစ်ကမျိုးသမီးနဲ့ပတ်သက်ပြီးတော့ညဉ့်ဉန်းရိုင်းပြစွာပြောထားတဲ့ဗီဒီယိုဖိုင်တစ်ခုထွက်လာပြီးတဲ့နောက် Republican သမ္မတလောင်း Donald Trump ကတောင်းပန်လိုက်ပါတယ် American ကမြန်မာနိုင်ငံကိုဒဏ်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအုပ်တွေကိုယုံသိမ်းလိုက်ကြောင်းသမ္မတ Barack Obama ကလက်မှတ်ရေးထိုးလိုက်ပါတယ် Matthew Hurricane မုန်တိုင်းကြောင့်တော့ Haiti နိုင်ငံမှာလူ900ကျော်သေဆုံးသွားခဲ့ပါတယ်အခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
အခုညနားဆင်ရမယ့်သတင်းစာမထဲမှာတော့မြန်မာနိုင်ငံပေါ်မှာပိတ်ဆို့တန်ခတ်မှုတွေကိုဒီမိုကရေစီအသွင်ကူးပြောင်းရေးကာလရဲ့တိုးတက်မှုတွေအရအမေရိကန်သမ္မတကစီးပွားရေးတန်ခတ်မှုတွေရုပ်သိမ်းပေးလိုက်တဲ့အပေါ်မှာလူ့အခွင့်အရေးလှုပ်ရှားသူတွေကဘယ်လိုသုံးသပ်ပါသလဲ
။ဆိုရသည့်ရဲ့လက်ထက်မှာတချို့သောလူ့အခွင့်အရေးတွေတိုးတက်လာတာကျွန်တော်လက်ခံပါတယ်အတိအမှတ်ပြုပါတယ်။ဒါပေမဲ့ပိတ်ဆို့ထားတဲ့တန်ရှင်တွေအကုန်လုံးရော့ဖို့
ညီမြချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းရဲ့သုံးသပ်ချက်နဲ့အတူနားဆင်နိုင်ပါတယ်။စနေနေ့ညဦးပိုင်းမှာနားဆင်ကြနေကြမြန်မာတခွင်နဲ့သတင်းတောက်မှတ်စုအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုတော့အရင်ဆုံးကတော့စနေနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးပါမယ်ရှင
်2005ခုနှစ်တုန်းကအမျိုးသမီးနဲ့ပတ်သက်ပြီးတော့ညဉ့်ဉန်းရိုင်းပြစွာပြောထားတဲ့ဗီဒီယိုဖိုင်တစ်ခုတောက်ကြနေကထွက်ပေါ်လာပြီးတဲ့နောက်မှာတော့ Republican Party သမ္မတလောင်း Donald Trump ကစနေနေ့မနက်အစောပိုင်းမှာအတန်သင်းပြီးတော့တောင်းပန်လိုက်ပါတယ်။အဲ့ဒီမှာသူဟာပြည်ပြည်ဆောင်တဲ့သူတယောက်၆ပြည်ကင်းသူတယောက်ဖြစ်တယ်လို့ဘယ်တော့မှမပြောခဲ့ကြောင်းသူ့အနေနဲ့အနာဂတ်မှာပိုမိုကောင်းမွန်တဲ့လူတယောက်ဖြစ်အောင်နေသွားဖို့လည်းကတိပြုသွားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းများစွာကပြောထားတာဟာရွေးကောက်ပွဲအတွက်အနောက်ဆက်ဖြစ်အောင်လုပ်ဖို့အတွက်သာဖြစ်တယ်လို့လည်း Donald Trump ကပြောပါတယ်။Donald Trump တောင်းပန်စကားပြောတဲ့ချိန်ထဲမှာပဲ Democratic Party သမ္မတလောင်း Hillary Clinton နဲ့သူမရဲ့ခင်မွန် Bill Clinton တို့ကိုလည်းသူကဝေဖန်လိုက်ပါတယ်။သမ္မတဟောင်း Bill Clinton ကအမျိုးသမီးတွေကိုအမှန်တကယ်စော်ကားတာကြီးလုပ်ခဲ့ပြီးတော့ဇနီးဖြစ်သူ Hillary Clinton ကတော့အဲ့လိုစော်ကားခံရတဲ့အမျိုးသမီးတွေကိုအနိုင်ထက်ပြုကျင့်ခဲ့တယ်လို့ Donald Trump ကပြောထားပါတယ်။ Republican Party တောင်းဝန်ရှိသူတွေကတော့ Donald Trump ပြောတာကိုတောက်ချာနေကပြစ်တင်ရှုတ်ချခဲ့ကြပါတယ်။ Republican Party ဥက္ကဋ္ဌ Prince Rinceprivers ကတော့ဘယ်အမျိုးသမီးကိုကမှဒီလိုအတုံးနှုံးမျိုးဒီလိုပုံစံမျိုးနဲ့မပြောသင့်ဘူးလို့ပြောလိုက်ပါတယ် Trump ရဲ့ပြောပုံဆိုပုံကိုစိတ်ပြက်တဲ့အကြောင်းအထက်လွှတ်တော်အမတ် Paul Ryan ကပြောလိုက်ပြီးတော့ John McCain ကတော့အထက်လွှတ်တော်အမတ် John McCain ကတော့ Donald Trump အနေနဲ့သူ့ရဲ့အပြုမူပြောဆိုမှုတွေအတွက်အကျိုးဆက်တွေကိုသူတူတူသာခံစားသင့်တယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
လာမယ့်အမေရိကန်ရွေးကောက်ပွဲတွေကတိကအောင်ဖြစ်အောင်ရည်ရွယ်ပြီးရုရှားကစိုက်ဘာနှိပညာသုံးတိုက်ခိုက်မှုတွေဇက်တိုက်လုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကလူသိရှင်ကြားဆွဆွဲလိုက်ပါတယ်။ဒါပေမဲ့အင်တာနက်စိုက်ဘာစစ်ပွဲနဲ့ထိုးထွင်းတိုက်ခိုက်နေတယ်လို့တော့အမေရိကန်အကြီးတန်းအစိုးရအရာရှိတွေကပြောဆိုနေခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လတည်းလို့တဲ့ဒီမိုကရက်ပါတီညီလာခံမတိုင်ခင်ထောင်ထဲချီတဲ့အီးမေးလ်တွေပေါက်ကြားခဲ့လို့ပါတီအရှက်ရစေခဲ့တဲ့ကွန်ပျူတာအချက်လက်ခိုးယူမှုကိုရုရှားကညွန်ကြားခဲ့တယ်ဆိုပြီးအမေရိကန်အစိုးရအရာရှိတွေကယုံကြည်မှုအပြည့်နဲ့ပြောနေတာပါသတင်းပတ်ပေါင်းအတော်ကြာစိုက်ဘာတိုက်ခိုက်မှုတွေကိုရုရှားကကြိုးကန်ခဲ့တာလို့ထောက်လိုင်းအရာရှိတွေကတန်တရားဖြစ်ခဲ့ကြပြီးခိုင်မာတဲ့သတင်းအချက်လက်တွေကိုနောက်ဆုံးဖော်ထုတ်ခဲ့ပြီးနောက်လူသိရှင်ကြားထုတ်ပြန်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒါရီဟာမဟုတ်တန်တရားအခြေမြင့်မရှိအတိတ်ပဲမဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ရုရှားအစိုးရကနိုင်ငံပိုင်သတင်းဌာနကတဆင့်ညင်းဆိုတုံ့ပြန်ပါတယ်ဒီမိုကရက်ပါတီညီလာခံကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်အတွက်ဘာသက်သေအထောက်ထားမှမရှိပဲရုရှားဆန့်ကျင်ရေးအတွက်အမေရိကန်ဟာကြေယောင်ခြောက်ခြားပြောနေခြင်းသာဖြစ်တယ်လို့ရုရှားနိုင်ငံရေးဝန်ကြီးဌာနကတုံ့ပြန်ပါတယ
် WikiLeaks Internet ဆောင်မျက်နှာက Democratic Party သမ္မတလောင်း Hillary Clinton ရဲ့ email တွေကိုတောက်ကြနေကဖွင့်ချလိုက်ပြီးတော့အဲ့ဒီမှာ Wall Street ကကုမ္ပဏီကြီးတွေကိုပြောထားတဲ့မိန့်ခွန်းတွေလည်းပေါင်းပါတယ်ဝါရရေးရာကိစ္စတွေနဲ့ပတ်သက်ပြီးတော့တချို့ကိစ္စတွေကအများပြည်သူကိုချပြလို့ရတာရှိသလိုတချို့ကိစ္စတွေကတော့ချပြလို့မရတဲ့အတွင်းရေးကိစ္စတွေဖြစ်တယ်လို့ Mrs. Clinton ပြောခဲ့တယ်လို့သတင်းတွေကဆိုပါတယ်မဲဆက်စည်းဝေးကာလအတွင်းမဲဆန္ဒရှင်အတော်များများက Hillary Clinton ကိုယုံကြည်စရာမကောင်းတဲ့သူဖြစ်တယ်ဆိုပြီးတော့တလျှောက်လုံးရှုမြင်လာခဲ့တာဖြစ်ပါတယ်မဲဆက်စည်းဝေးအတွင်း Hillary Clinton ရဲ့အပေါ်ယံမြင်ရတဲ့တရုတ်ဟာသူ့ရဲ့ငကိုတရုတ်မှန်မဟုတ်ပဲလုံးဝကိုမအားယွင့်နေတယ်ဆိုတာကိုဒီအီးမေးလ်တွေကထုတ်ဖော်ပြသလိုက်တယ်လို့လဲ Republican Party ဥက္ကဋ္ဌ Rince Privas ကကြေညာချက်ထုတ်ပြီးတော့ပြောလိုက်ပါတယ်ဒီ email တွေဟာ Clinton ရဲ့ရွေးကောက်ပွဲမဲဆွယ်စီယုံရေးကော်မတီဥက္ကဋ္ဌ John Podesta ရဲ့ခိုးခံလိုက်ရတဲ့ email တွေကနေ WikiLeaks ကထုတ်ပြန်လိုက်တဲ့ email တွေဖြစ်ပါတယ်ဒါပေမဲ့ Clinton ရဲ့ရွေးကောက်ပွဲမဲဆွယ်စီယုံရေးအဖွဲ့ဘက်ကတော့ဒီ email တွေတကယ်ဟုတ်မဟုတ်ဆိုတာကိုအတည်ပြုခြင်းတော့မရှိသေးပါဘူးတောက်ကြနေကအခုလိုထုတ်ပြန်လိုက်တာဟာ Hillary Clinton နဲ့Republican သမ္မတလောင်း Donald Trump တို့သမ္မတရွေးကောက်ပွဲအတွက်ဒုတိယအကြိမ်စကားဆက်ထုတ်ပွဲမလုပ်ခင်နှစ်ရက်အလိုမှာထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
တူရီနိုင်ငံရဲ့မြို့တော်အန်ကာရာမြို့နားမှာဖောက်ခွဲရေးပစ္စည်းတွေနဲ့အတူစစ်သွေးကြွ2ဦးကိုအာဏာပိုင်တွေကလက်နက်ချဖို့ပြောနေပြီးတဲ့နောက်သူတို့နှစ်ယောက်ဟာသူတို့ဘာသာသူတို့အသေးခံဘုံးခွဲပြီးအဆုံးစီရင်သွားတယ်လို့တူရကီအာဏာပိုင်2ဦးကပြောပါတယ်အသေးခံဘုံးခွဲသူအမျိုးသားနဲ့အမျိုးသမီး2ဦးတို့ဟာမတရားအသင်းဖြစ်ကြေညာထားတဲ့ Cut အလုံသမားပါတီPKK ပါတီနဲ့ဆက်နွှယ်မှုရှိတယ်လို့ဆွဆွဲခံရပါတယ်။အဲဒီစစ်သွေးကြွတွေလက်ထဲမှာပလတ်စတစ်နဲ့လုပ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့အမ်မိုနီယံနိုက်ထရိတ်200ကီလိုဂရမ်ရှိတယ်လို့တူကီ CNN သတင်းဌာနကပြောတာပါ။တတိယမြောက်တန်တရားရှိခံရတဲ့သူတို့ကိုအာဏာပိုင်တွေကလိုက်လံရှာဖွေနေပါတယ်။တူကီနိုင်ငံဟာပြီးခဲ့တဲ့နှစ်အတွင်း IS အစွန်းရောက်တွေနဲ့ PKK သဘုံတပ်ဖွဲ့တွေရဲ့တိုက်ခိုက်တာတွေကိုအတော်လေးခံခဲ့ရပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရေးကနေစနေညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဲ့ဥပဒေကိုရုပ်သိမ်းလိုက်ကြောင်းသမ္မတဘရက်အိုဘားမားကမနေ့တောက်ကြာနေ့အောက်တိုဘာ9ရက်နေ့မှာပဲလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲကျင်းပပြီးရသားစုရတက်လာတာအပြင်အခြေခံလူ့အခွင့်အရေးတွေနဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုတွေတည်တည်သာသာတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းပို့လှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုသမ္မတကပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။အခုလိုသမ္မတရဲ့ရုပ်သိမ်းမိန့်ကြောင်းဗဏ္ဍာရေးဝန်ကြီးဌာနကကြီးကြပ်ဆောင်ရွက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံသားသားပိုင်ဆိုင်မှုဆိုင်ရာထိန်းချုပ်မှုတွေတက်ရောက်မှုရှိတော့မှမဟုတ်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလည်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်သွားပါတယ်။ဒီအရေးပေါ်ဥပဒေကိုရုပ်သိမ်းလိုက်ခြင်းအပြင်2003ခုနှစ်ကချမှတ်ခဲ့တဲ့ Freedom and Democracy Act လို့ခေါ်တဲ့လွတ်လပ်မှုနဲ့ Democracy Act ဥပဒေ2008ခုနှစ်ကချမှတ်ခဲ့တဲ့ Jade Act လို့ခေါ်တဲ့စစ်ဆိုးရရဲ့ Democracy ဆန့်ကျင်ရေးကြိုးပမ်းအားထုတ်မှုတွေကြောင့်ချမှတ်ထားတဲ့အဲ့ဥပဒေတွေအရစီးပွားရေးနဲ့ဗဏ္ဍာရေးဆိုင်ရာတန်ခတ်ပိတ်ဆို့မှုတွေပြည့်ပြည့်သွားမှာဖြစ်ပါတယ်။ Jade Act ထဲမှာပါဝင်တဲ့စစ်တပ်ခေါင်းဆောင်တွေမြန်မာစစ်တပ်ကိုနိုင်ငံရေးစီးပွားရေးအရတိတိတသာထောက်ပံ့ပေးနေသူတွေအပေါ်ထားရှိတဲ့ပြည်ဝင်ခွင့်တားမြစ်ချက်တွေကတော့ဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။ဒါပြင်မြန်မာစစ်တပ်ပေါ်အကူအညီပေးတာအပါအဝင်နိုင်ငံခြားထောက်ပံ့မှုတွေအပေါ်ကန့်သတ်ချက်တွေကလည်းဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကကော်ဖီဆိုင်တစ်ခုကိုဇူလိုင်လကအကြမ်းဖက်တိုက်ခိုက်ပြီးနိုင်ငံသားအများစုအပါအဝင်လူ22ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုအတွက်အပြစ်တင်ခံရတဲ့ Islamic စစ်သွေးကြွအဖွဲ့ဝင်၁၁ဦးဟာအစိုးရလူညုံရေးတပ်ဖွဲ့ဝင်တွေနဲ့ဒီကနေ့မှပဲဖြစ်ပွားတဲ့ပြစ်ခတ်မှုတွေအတွင်းသေဆုံးသွားပါတယ်။ Jamal ul Mujahideen Bangladesh JMB ရဲ့အဖွဲ့ဝင်တွေလို့ယူဆရသူ၁၁ဦးဒါကမြို့တော်အစွန်ပိုင်းကပုံခိုနေတဲ့နေရာတွေကိုလူညုံရေးတပ်ဖွဲ့ဝင်တွေက၃ကြိမ်ဝင်ရောက်စီးနှင်းခဲ့ပြီးစစ်သွေးကြွတွေတိုက်ခိုက်မှုအတွင်းသေဆုံးသွားတာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးအစာဒူစာမခန်းကပြောပါတယ်စစ်သွေးကြွတွေကိုလက်နဲ့ခြာခိုင်းပြီးမဲ့သူတို့ကစပစ်တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကပြန်ပစ်ရတာလို့မစ္စတာခန်းကပြောပါတယ
်ထိုင်းနိုင်ငံမှာခိုးဝန်ဆောင်မိခင်ကနေတဆင့်ဝမ်းတွင်းမှာရှိတဲ့သရေသားလောင်းကိုဇီကာဗိုင်းရပ်စ်ပိုကူးဆက်ခံရတဲ့ဆိုရင်ကိုယ်ကိုလက်ရှိရှိနေတဲ့လိုင်းနာမဲ့စီးကန်းနေတဲ့အညီဖျက်ချဖို့ခွင့်ပြုသွားမှာဖြစ်တယ်လို့ထိုင်းကြက်မာရေးတာဝန်ရှိသူတွေကကြာသပတေးနေ့ကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုကူးဆက်ခံရတဲ့ကလေးငယ်နှစ်ဦးကိုပထမဆုံးအချိန်မွေးဖွားခဲ့တယ်လို့ထိုင်းနိုင်ငံကပြီးခဲ့တဲ့သတင်းပတ်မှာအတည်ပြုခဲ့ပါတယ်။ချင်ကပ်ရကနေကူးဆက်ခံရတဲ့ဇီကာဗိုင်းရပ်စ်ပိုကြောင့် microcephaly လို့ခေါ်တဲ့ ဦးကောင်းကွန်တင်းငယ်တဲ့ကလင်းငယ်နဲ့ဦးကွန်ပွေးဖွားခဲ့ပြီးတော့ဒါဟာရှီတောင်အာရှဒေသမှာပထမဆုံးဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတာလည်းဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံတဲ့မိခင်လောင်းတွေအတွက်လိုင်းနာမဲ့စီးမျက်စီးကန်းတွေကိုရေးဆွဲဖို့အတွက်ထိုင်းကျမ်းမာရေးတာဝန်ရှိသူတွေအခုသတင်းပတ်အတွက်မှာတွေ့ဆုံခဲ့ကြတာပါ။ဒီထဲမှာဇီကာဗိုင်းရပ်စ်ပိုးကြောင့်မွေးဖွားလာမဲ့ကလင်းငယ်အပေါ်စိုးစိုးဝါးဝါထိခိုက်နိုင်တဲ့ဆိုရင်မိခင်လောင်းတွေအနေနဲ့24ဘတ်အထိကုန်ဝင်ဖြတ်ချနိုင်တယ်လို့ဆိုထားပါတယ်။ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံမှာအာဓမ္မပြုကျင့်မှုနဲ့အမျိုးသမီးရဲ့အသက်ကိုကယ်ဖို့ကလွဲရင်ကိုယ်ဝန်ဖျက်ချတာကိုတရားဝင်ခွင့်ပြုထားခြင်းတော့မရှိသေးပါဘူးခင်ဗျာ
။မက်သျူးဟာရီကိန်းမှုနိုင်ကြောင့်ဟေတီနိုင်ငံမှာလူ900နီးပါးသေဆုံးခဲ့ပြီးလူတောင်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်။ကမ္ဘာအနောက်ဘက်ခြမ်းတွေကအစင်းရဲဆုံးဟေတီနိုင်ငံဟာ2010တုန်းကလည်းငလျင်တန်အကြီးကျယ်ခံရပြီးခုချိန်ထိပြန်လည်နှလမ်းမထူသေးပါဘူး။လူရေ3000လောက်ရှိတဲ့ဟီတီမြို့တော်ဂျယ်ရမီဟာလည်းလုံးဝပျက်စီးသွားတယ်လို့ကဲဟီတီအဖွဲ့ဒါရိုက်တာကပြောပါတယ်။မက်သျူးမုံတိုင်းကြောင့်ဟီတီနိုင်ငံသား6တန်းနီးပါးဒုက္ခရောက်ခဲ့ပြီးအဲ့ဒီတည်းမှာ3သိန်းခွဲလောက်ကတော့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။အလူရှင်နိုင်ငံတွေနဲ့နိုင်ငံကအဖွဲ့အစည်းတွေရဲ့အထောက်အပံ့တွေကိုပြန်လည်ဝေငှရေးမှာကူညီဆောင်ရွက်နိုင်ဖို့အစိုးရအဖွဲ့ဝင်တွေပါဝင်တဲ့ကော်မတီတစ်ရပ်ကိုဖွဲ့ထားတယ်လို့ဟီတီဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။
စနေနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါမကြာခင်ဒုတိယပိုင်းအစီအစဉ်မှာတိုက်ရိုက်လေးလှမ်းဆွေးနွေးကအစီအစဉ်ထုတ်လွှင့်ပေးဖို့လည်းရှိပါလိမ့်ရှင်အခုအရင်ဆုံးကတော့အမေရိကန်ကမြန်မာပေါ်ပိတ်ဆို့တံခတ်မှုတွေရုတ်သိမ်းလိုက်တဲ့အပေါ်မှာတုံ့ပြန်တမ်းတချို့ကိုနှာစင်ကြရမှာပါအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်အရေးယူတံခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့ဥပဒေကိုအမေရိကန်သမ္မတကရုတ်သိမ်းလိုက်တဲ့အပေါ်မှာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာဒေါက်တာဆန်းစုကြည်ရဲ့မဟာဗျူဟာကျတဲ့စွန့်စားမှုတစ်ခုလို့ရှုမြင်သလိုသတိနဲ့ကြိုဆိုမှုတွေလည်းရှိနေပါတယ်။လူခွင့်ရေးနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေကြောင့်ရုတ်သိမ်းလိုက်ရတယ်လို့ပြောတဲ့အိုဘားမားရဲ့အကြောင်းပြချက်အပေါ်မှာလည်းမေးခွန်းထုတ်မှုတွေရှိနေပါတယ်။သုံးသက်ချက်အမြင်အမျိုးမျိုးကိုတော့မတ်ဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်။
သမရဥပမာနဲ့ဒေါအောင်ဆန်းစုကြည်တို့ကြားတွေ့ဆုံဆွေးနွေးမှုကနေရခဲ့တဲ့ဒီရလက်ကအသွင်ကူးပြောင်းနေစေမြန်မာနိုင်ငံကြုံနေရတဲ့စိန်ခေါ်အကဲဆတ်မှုတွေကမဟာဗျူဟာကျတဲ့စွန့်စားမှုတစ်ခုအဖြစ်မြန်မာနိုင်ငံရဲ့အကဲခတ်တင်ပေါ်မဂဇင်းအက်ဒီတာဦးတမောင်တန်းကရှုမြင်ပါတယ
်။အရင်တုန်းကရှိခဲ့တဲ့ခေတ်ဟောင်းနဲ့နောက်ဒီမိုကရေစီကျပြီးတော့ငြိမ်းချမ်းတဲ့မြန်မာနိုင်ငံခေတ်တစ်ခုကိုကူးပြောင်းတဲ့အချိန်ကာလပေါ့နော်။အကူးပြောင်းကာလအပြိုင်နေတဲ့အချိန်တွေမှာလှုပ်ရတဲ့ကိစ္စတွေဖြစ်တယ်။ဒါကြောင့်မို့ဒါကတော့လှုပ်သင့်လှုပ်ထိုက်တဲ့အလုပ်ကိုမဟာဗျူဟာကြကြလောက်ကြခြင်းလို့တို့ကတော့ဒီလိုပဲနားလဲတယ်ပေါ့နော်။တော့အခုပြောင်းကာလဆိုတော့အားတိုင်နေတဲ့ခြေနေဖြစ်တဲ့အတွက်ကြောင့်မို့လို့တွက်ချက်ပြီးစွန့်စားရတဲ့ကိစ္စတွေရှိတယ်။အဲ့ဒီလိုတွက်ချက်ပြီးစွန့်စားတာတော့စွန့်စားတိုက်တယ်လို့ကျွန်တော်ကတော့အဲ့လိုယူဆတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီ sanction တွေကိုရုပ်သိမ်းပေးတာကိုကျွန်တော်ကတော့လူလူလာလာဒါလောက်ရမယ်အလုပ်တစ်ခုလို့ထင်ပါတယ်
။ရွေးကောက်ပွဲအနိုင်ရဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NND အရသာအစိုးရလက်ထက်အခြေခံလူခွင့်ရေးတွေနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေတိတိတသားတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းမှုလှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုသမ္မတကစာပေးပို့ခဲ့တာပါ။ဒါပေမဲ့လည်းဒီလိုရုပ်သိမ်းမှုတွေကအချိန်မတန်ခင်ဖြစ်လာခဲ့တယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်။အခုချိန်အထိမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေစေဖြစ်လို့စစ်မှန်တဲ့ပြောင်းလဲမှုတွေဘလောက်ထိဖြစ်ပေါ်နေပြီလဲဆိုတာကမေးခွန်းထုတ်စရာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကသုံးသပ်ပါတယ်
။သူသိမယ်ဆိုပြောရတာကျွန်တော်တို့အနေနဲ့ဒီဟာကစောပါသေးတယ်။အဲ့လောက်ထိမဖြစ်သေးဘူးဆိုတဲ့စာကိုလည်းကျွန်တော်ပေးပို့ထားပါတယ်။အစိုးရတည်းရဲ့လက်ထက်မှာတချို့သောလူခွင့်ရေးတွေတိုးတက်လာတာကျွန်တော်လက်ခံပါတယ်။အတိအမှတ်ပြုပါတယ်။ဒါပေမဲ့အိတ်ဆုထားတဲ့ sanction တွေအကုန်လုံးရော့ဖို့အထီးကတော့ကျွန်တော်တိုင်းပြည်ကအချိန်မတင်သေးဘူးလို့ယူဆတယ်ဗျ။ short thin short tight တော့ချော့ချမှုကိုလုပ်ပါ။ဒါပေမဲ့အားလုံးကိုတစ်ခုလုံးကိုဖြေလျှော့လိုက်တဲ့အရာမျိုးမလုပ်သေးဘူး။ selective sanction လို့ခေါ်တဲ့သူတွေအထူးသဖြင့်စစ်တပ်နဲ့ပါဝင်ပတ်သက်မှုတွေရှိနေတဲ့ sanction မျိုးပိတ်ဆို့မှုကိုဆက်လက်ထားဖို့အတွက်ကျွန်တော်အစိုးရတိုက်တွန်းထားခဲ့တာပါ
။အခုလိုအမေရိကန်ပြည်ထောင်စုရဲ့မြန်မာပေါ်စီးပွားရေးပိတ်ဆို့ရုပ်သိမ်းမှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကလည်းလူမှုအဖွဲ့အစည်းတွေကိုပြီးခဲ့တဲ့သတင်းပတ်ကဖိတ်ခေါ်တွေ့ဆုံရှင်းပြခဲ့တာပါ။အဲ့ဒီအခမ်းအနားကိုတက်ရောက်ခဲ့သူတွေကတဦးဖြစ်တဲ့ Triangle Woman အဖွဲ့ကအမျိုးသမီးရဲ့လှုပ်ရှားသူမက်ခင်လီကတော့အမေရိကန်ရဲ့မြန်မာနိုင်ငံပေါ်အလေးထားဆောင်ရွက်မှုတွေကိုကြိုးစိုးပေးမဲ့လို့စောင့်ကြည့်ရအောင်ပါတွေရှိသေးတယ်လို့ဆိုပါတယ
်။ကိုယ်နိုင်ငံကဖွံ့ဖြိုးတိုးတက်ပြီးတော့ကောင်းဘက်ကိုဦးတည်လာတဲ့အတွက်နိုင်ငံတကာကအသိအကျူကတကယ်နဲ့ရွေးချင်လိုက်တဲ့သူရကိုထောက်ခံတဲ့အနေနဲ့ဟိုပြတာတာကိုတော့အရန်ကိုခံတာတယ်ပေါ့။ဒါပေမဲ့ကျမတို့မှာတစ်ဖက်မှာစိုးရင်ကြာရှိနေတာတွေကအခုကြောင်းလဲပြုပြင်မှုတွေကတကယ်စစ်မှန်ဟုတ်ရဲ့လားဆိုတာကိုလည်းသတိရရှိတယ်။နောက်ပြီးတော့ဆက်ချင်းကြီးကုလို့ရုပ်သိမ်းပြီးလိုက်ခြင်းအချင်းပေါ့နော်။နောက်ပိုင်းဆက်ရောက်မှုများရှိနေမလားကျမတို့စိုးရိမ်ပါတယ်ဆိုပြီးတော့ကျမတို့ပြောခဲ့ပါ ါတယ
်ဒီနိုင်ငံတကာရေးပေါ်စီးပွားရေးဆိုင်ရာအရေးပေါ်ဥပဒေကိုရုပ်သိမ်းလိုက်ခြင်းအပြင်2003ခုနှစ်ကချမှတ်ခဲ့တဲ့ Freedom and Democracy Act လို့ခေါ်တဲ့လွတ်လပ်မှုနဲ့ Democracy Act ဥပဒေ2008ခုနှစ်ကချမှတ်ခဲ့တဲ့ Jade Act လို့ခေါ်တဲ့အစ်အစိုးရရဲ့ Democracy စန့်ကျင်ရေးကြိုးပမ်းအားထုတ်မှုတွေကြောင့်ချမှတ်ထားတဲ့အဥပဒေတွေရဲ့စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုတွေပြက်ပြားသွားမှာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီအရေးပေါ်ဥပဒေကိုအမေရိကန်ပြည်ထောင်စုက1998ခုနှစ်စစ်အစိုးရလက်ထံမှာစတင်ထုတ်ပြန်ခဲ့တာဖြစ်ပြီးဒီဥပဒေအရမြန်မာနိုင်ငံအပေါ်မှာအမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုတွေချမှတ်ပြီးနှစ်စဉ်သက်တမ်းတိုးလာခဲ့တာဖြစ်ပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာပါရှင်အခုသတင်းတောက်မဆုကိုထုတ်လွှင့်ပေးပါမယ်ရန်ကုန်မြို့ကအချုပ်ဆိုင်တစ်ခုမှာအသက်16နှစ်မပြည့်သေးတဲ့အိမ်အကူမိန်းကလေးငယ်2ဦးညှဉ်းပန်းနှိပ်စက်ခံခဲ့ရပြီးကြေးကျွံလို့ဆေးခိုင်းခံရမှုဖြစ်ရကြောင်းမြမပြည်ကကလေးအလုပ်သမားတွေရဲ့အခြေအနေပေါ်မှာလူအများပိုးပြီးတော့အာရုံစိုက်လာကြပါတယ်ဒီဖြစ်ပျက်နဲ့ပတ်သက်လို့မြမနိုင်ငံရဲ့သတင်းမီဒီယာလောကမှာလည်းအိမ်အကူလုပ်သားတွေရဲ့ဘဝကလေးအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဇက်တိုက်ဆိုသလိုဖော်ပြခဲ့ကြတဲ့အကြောင်းဒီသတင်းပတ်အတွက်သတင်းတောက်တယောက်ရဲ့မှတ်စုအစီအစဉ်မှာ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်
ဒါတော့6000လောက်ရတယ်။ဒါကကြောက်ခုနကပုံမှန်တော့မရှိဘူး။ဒီနေ့ဥစားဒါကကြောက်4နိုင်ပဲ။အစိုးရက3နိုင်ပဲ
။မြမပြည်ဟာကလေးလူသမားတွေကိုတွင်တွင်ကြဲကြဲအသုံးပြုနေစေဖြစ်ပြီးကလေးလူသမားစုစုပေါင်းတသန်းကျော်ရှိတဲ့ထဲက6သိန်းကျော်ဟာလည်းအန်ဒီရရှိတဲ့လုပ်ငန်းခွင်တွေမှာအလုပ်လုပ်ကင်နေကြရတာဖြစ်ပါတယ်။မကြောသီးခင်ကရန်ကုန်မြို့အချုပ်ဆိုင်တစ်ခုမှာအိမ်အကူမိန်းကလေးငယ်နှစ်ဦးကိုညှဉ်းပန်းနှိပ်စက်ပြီးကြီးကျုံလိုစေခိုင်းခံခဲ့ရတဲ့ဖြစ်ရပ်ဟာသတင်းသမားလောကမှာရောလူခွင့်ရေးလှုပ်ရှားသူတွေကြားမှာပါလှုပ်လှုပ်ရှားရှားဖြစ်ခဲ့ပြီးနောက်ပိုင်းမြမပြည်ရင်းကကလေးအလုပ်သမားတွေရဲ့အခြေအနေအပေါ်အများကပိုပြီးအာရုံစိုက်လာကြပါတယ်။ဒီဖြစ်ပျက်ဖြစ်ပွားပြီးတဲ့နောက်ပိုင်းဒီဖြစ်စဉ်နဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းတွေအပြင်ကလေးငယ်အခွင့်ရေးဆိုင်ရာသတင်းတွေကိုမီဒီယာစာမျက်နှာတွေမှာနေ့စဉ်ရက်ဆက်ဖော်ပြခဲ့ကြတာပါ။ကလေးအလုပ်သမားအရေးကူညီဆောင်ရွက်နေကြတဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေအနေနဲ့ကလေးလူသားလုံးဝပပျောက်ဖို့ပြတ်မှတ်ထားဆောင်ရွက်နေကြပြီမဲ့လေဒီကြီးမန်းချက်ပြည့်ဖို့ချက်ချင်းမလွယ်သလိုလက်တွေ့ကျကျဖြေရှင်းရမယ့်အစီအမံတွေလိုအပ်ပါတယ်မိသားစုစောင့်ဝင်နေရေးမပြေလည်မှုကြောင့်ဖြစ်လာရတဲ့ကလေးလူသားပြဿနာကိုဖြေရှင်းမယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့အရေးသွေးပြည့်မီတဲ့ပညာရေးကိုကလေးတွေလက်လန်းမီအောင်လုပ်ပေးရမယ်ဆိုတာအစိုးရအပအဝင်အများစုကနားလည်ထားကြပါတယ်ဒါပေမဲ့ဒီအရင်းခံပြဿနာတွေကိုဖြေရှင်းဖို့ကအချိန်ယူရမှာဖြစ်သလိုကလေးလူသမားပပျောက်ဖို့အတွက်လက်ရှိလုပ်ငန်းခွင်တွေမှာရောက်ရှိနေပြီးဖြစ်တဲ့ကလေးတွေကိုချက်ချင်းအလုပ်ကထုတ်လိုက်ရုံနဲ့အဆင်ပြေသွားနိုင်မလားဆိုတာမေးခွန်းထုတ်เสียဖြစ်လာပါတယ်။ဒါနဲ့ပတ်သက်လို့ကလေးလူသမားတွေကိုပညာသင်ကြားပေးနေတဲ့မိုင်မီစီမံကိန်းရဲ့ဒါရိုက်တာကိုတင်မောင်မောင်အေးပြောပြတာကတော့
ဒီကလေးလူသမားပပျောက်ဖို့ဆိုလို့ရှိရင်ကလေးလူသမားဖြစ်ရတဲ့အကြောင်းရင်းအစ်စ်အမှန်တွေကိုတော့နားလည်ဖို့လိုမယ်။အဲ့အကြောင်းရင်းအစ်စ်မှန်တွေကိုတရားလက်တွေ့ကြနဲ့ဂိုင်းတွေဖြေရှင်းနိုင်ဖို့လိုလိမ့်မယ်။အဲ့တော့ဖြေရတဲ့အကြောင်းရင်းကိုတရားပြန်ဆန်းစစ်မယ်ဆိုလို့ရှိရင်လည်းခုနကပြောလို့ပေါ့နော်။အဓိကဆိုလို့ရှိရင်စာဝန်တွေရေးအဆင်မပြေတာပြန်တွေ့မယ်။ဒီကလေးလူသမားအများစုခုနရန်ကုန်တို့မန္တလေးတို့မြို့ကြီးတွေမှာရောက်နေကလေးလူသမားအများစုဆိုလို့ရှိရင်နေရွာတွေကလာကြတယ်။အလဲပိုင်းဒေသတွေလာတယ်။အရာဝေမြို့အချုံပေါ်ပိုင်းထွက်လာကြတယ်။အဲ့တော့အဲ့နေရာတွေကိုပြန်ပြီးတော့ကြည့်ရမယ်။ဘာဖြစ်လို့ဒီကလေးတွေဒီနေရာတွေထွက်လာလဲ။အဲ့နေရာတွေမှာသူတို့မိဘတွေကဘာလို့လောက်ကန်စားတောက်နေကြလဲ။ဘလို့လောက်ကန်နေရှိရဲ့။စာတင်ကြောင်းတွေဘလို့အချိန်တွေရှိလဲ။အဲ့ဒီဟာတွေကိုမဖြေစွမ်းပေးနိုင်ဘဲနဲ့မိဘတွေရဲ့လောက်ကိုင်းတွေကိုမရှာမလုပ်ပေးနိုင်ဘူးဟုတ်လားကလေးတွေစာတင်ကြောင်းတွေမှာရအောင်မပို့ပေးနိုင်ဘူးဆိုလို့ရှိရင်တော့ဒီကလေးသူငယ်တွေကဟို10နှစ်17နှစ်12နှစ်နဲ့ရွာတွေကထွက်နေရအောင်ပါပဲဆက်ထွက်နေအောင်ပါပဲဟုတ်လားအဲ့တော့ဒီကလေးတို့ကမှလည်းရှိနေအောင်ပါပဲ
မြမပြီမှာထောင်ထဲချီတဲ့ကလေးငယ်တွေဟာဆက်ယုံတွေအိမ်နွေးမှုလုပ်ငန်းတွေလက်ဖက်ရည်ဆိုင်တွေစားတောက်ဆိုင်တွေလေယာဉ်လုပ်ငန်းတွေလမ်းမတွေပေါ်မှာအလုပ်လုပ်ကိုင်နေကြရတာပါရှိရိုးဆွဲအစင်လာတွေအရာအလုပ်ရှင်တွေအနေနဲ့လဲကလေးလူသမားတွေခေါ်ယူမခိုင်းစေရဘူးဆိုတဲ့အသိပညာပိုင်းမှာအားနေသလိုဥပဒေတွေဘလို့ပြဋ္ဌာန်းထားသလဲဆိုတာလဲနားလေကြသူတော်တော်နေပါတယ်အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့ကလေးလူသမားပပျောက်ရေးအစီအစဉ်ရဲ့အကြံပေးအရာရှိစီလင်းဘနိုင်ဇာကတော့အသက်ငယ်တဲ့ကလေးငယ်တွေဟာလုပ်ငန်းခွင်တွေမှာရှိကိုမရှိသင့်သလိုဒီလိုကလေးငယ်တွေကိုခေါ်ယူခိုင်းစေတဲ့လုပ်ငန်းတွေဟာလဲစံပြစီးပွားရေးလုပ်ငန်းမဖြစ်နိုင်ဘူးလို့ဆိုပါတယ်
လဖေးစံတချို့ကူကြည့်လိုက်မယ်ဆိုရင်လုံသမားတွေများတာတွေ့ရပါလိမ့်မယ်တချို့ဆိုရင်15ရောက်ရောက်20အထိရှိတတ်ပါတယ်ဒီကလေးတွေကတတ်မှတ်ထားတဲ့အသက်မပြည့်ကြပါဘူးလောက်ခါလဲကောင်းကောင်းရကြင်မှရကြပါလိမ့်မယ်အလုပ်ချိန်တွေအကြာကြီးလုပ်ကြရပါတယ်တခါတလေခွင့်ပြုထားတဲ့ချိန်ထက်ပိုလုပ်ရတာတွေရှိပါတယ်ပုံမှန်လင်းလင်းပြောရရင်ဒါဟာစံပြစည်းဝါးရေးလုပ်ငန်းမဖြစ်နိုင်ပါဘူးဒ ဒါတွေကတော့ဒီလက်ဖက်ဆိုင်တွေမှာဖြစ်နေတဲ့အခြေအနေတွေပါအလို့ရှင်တွေအနေနဲ့လုပ်နေတာကတော့ကလေးလုပ်သမားဆိုတာဘာလဲဆိုတာသိအောင်လုပ်ဖို့လုပ်ငန်းခွင်မှာဘေးရန်တွေကင်းရှင်းအောင်ဖြည့်ဆည်းပေးမှုဥပဒေတွေဘယ်လိုပြဋ္ဌာန်းထားတယ်အ ਨੇ ဆုံးအလို့ချင်းတတ်မှတ်ချက်ကဘယ်လိုဆိုတာတွေကိုသိအောင်လုပ်ဖို့လုံလုံခွင့်ရှိတဲ့အရွယ်ကလေးတွေအတွက်လိုအပ်တဲ့ကျွမ်းကျင်မှုတွေပံ့ပိုးပေးဖို့လိုပါတယ်အသက်ငယ်သေးလို့အလို့လုံခွင့်မရှိတဲ့ကလေးတွေကတော့လုပ်ငန်းခွင်မှာလုံးဝမရှိသင့်ပါဘူး
အခုနောက်ပိုင်းတချို့လက်ဖက်ဆိုင်တွေအနေနဲ့ရွေလျားပညာရေးစီမံကိန်းလုပ်နေတဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကလေးတွေကိုအလုံနာချိန်မှာပညာသင်ကြားနိုင်ဖို့အခွင့်အရေးပေးတာမျိုးတွေတော့ရှိပါတယ်။လုပ်ငန်းရှင်တွေအနေနဲ့ကလည်းသူတို့ဆိုင်တွေမှာလာရောက်အလုပ်လုပ်နေကြတဲ့ကလေးတွေဟာမိသားစုစာဝန်တွေရဲ့အခြေအနေအရကြောတခင်းစာရဖို့အပူဝင်ငွေရှာပေးနိုင်ဖို့အတွက်လုပ်နေကြရတာမို့ကလေးလုပ်သမားတွေချက်ချင်းပပျောက်သွားဖို့မလွယ်ဘူးလို့မြင်ကြပါတယ်။Morning Star လက်ဖက်ဆိုင်ရဲ့ manager ကိုနိုင်လင်းကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဒီကလေးတငယ်ပပျောက်ရေးဆိုတော့တော်နဲ့အလုံးသမားပပျောက်ဆိုတော့မဖြစ်နိုင်ဆိုတာကြတော့ဒီကလေးတွေပညာရေးဟာတော့ဆိုတော့မိသားစုအဆင်ပြေမှာဖြစ်မှာမိသားစုအဆင်ပြေဖို့ရာအတွက်ဆိုလို့ရှိရင်မိဘရဲ့လုပ်ငန်းအဆင်ပြေဖို့ဝင်ငွေကောင်းမှုဆိုတာသူ့ရဲ့တဏှိတာရဲ့ဝင်ငွေလုံလောက်မှုရှိမှာဒီသားသမီးတွေကိုကြောင်းထားနိုင်မှာ
မြန်မာနိုင်ငံဟာကုလသမဂ္ဂကလေးတငယ်အခွင့်အရေးဆိုင်ရာသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားသလိုမြန်မာပြည်မှာကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေတွေရှိပေမဲ့လက်တွေ့မှာတော့ကလေးတွေဟာဥပဒေရဲ့အကာအကွယ်ပေးမှုမရကြပါဘူး။လက်ရှိအစိုးရအနေနဲ့ကလေးတငယ်ဥပဒေကိုပြန်လည်ပြင်ဆင်ဖို့လုပ်နေပြီးဒီဥပဒေပါလုပ်ငန်းခွင်ဝင်ရောက်နိုင်တဲ့ကလေးတွေရဲ့အနေအဆုံအသက်က14နှစ်ဖြစ်ပါတယ်။အစိုးရတက်လက်ထက်ဖြည့်ရှင်းစရာပြဿနာတွေအများကြီးတဲမှာကလေးလူသမားပြဿနာလည်းပါဝင်ပါတယ်။လက်ရှိမှာတော့အစိုးရအသည့်အနေနဲ့ကလေးလူသမားတွေကြုံတွေ့နေရတဲ့ပြဿနာတွေကိုကင်တွယ်ဖို့အမျိုးသားလုပ်ငန်းစဉ်တရအကောင့်ထဲဖော်ဖို့ပြင်ဆင်နေရတော့ရှိပါတယ်။တစ်ဖက်မှာလည်းတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးလာတာနဲ့အမျှလုပ်ငန်းရှင်တွေအနေနဲ့လည်းဂုဏ်သိက္ခာရှိတဲ့လုပ်ငန်းခွင်တွေဖန်တီးဖို့အင်မတန်အရေးကြီးပါတယ်ရှင
်။သတင်းထုတ်အမှတ်စုအစီအစဉ်ကိုစနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုမြန်မာတခွင်အစီအစဉ်ကိုနားဆင်ကြားရပါမယ်။မြန်မာရိုးရာဆိုင်ဝိုင်းဂီတာဟာခစ်ပေါ်ဂီတာသံတွေကြမှာတဖြည်းဖြည်းမှေးမိန်လာနေပါတယ်။ဒါကြောင့်ရိုးရာဆိုင်ဝိုင်းဂီတာအမွေနှစ်တွေပျောက်ပြတ်မသွားရအောင်စူးစမ်းနေကြတဲ့သူတွေလည်းရှိပါတယ်။ဆိုင်ဝိုင်းဂီတာထိမ့်သိမ့်မြင့်တင်တဲ့တစ်ချိန်တည်းမှာပဲဒီဂီတာကိုမျိုးဆက်သစ်လူငယ်တွေကြားထိုးဖောက်နိုင်အောင်လုပ်ဖို့ဘလောက်အရေးကြီးတယ်ဆိုတာကို VOA သတင်းတောက်ကိုကောင်းဆန်ဟင်းကမြန်မာတခွင်အစီအစဉ်မှာတင်ပြပါမယ်ရှင်။
မယူရဆိုင်ပညာရဲ့အခန်းကဏ္ဍဟာခေတ်ကာလပြောင်းလဲလာတဲ့အမျှမိမိန်စာပြုလာနေသလိုအထူးသဖြင့်လူငယ်တွေကြားမှာပြန်လည်မြင့်တင်နိုင်ဖို့ယူရအနုပညာကိုချိမြှင့်နိုးသူတွေစူးစမ်းနေစေဖြစ်ပေမဲ့အခက်အခဲတွေစိန်ခေါ်မှုတွေနဲ့ကြုံနေရတာဖြစ်ပါတယ်။ခေတ်ရည်စည်းကြောင်းနဲ့အတူပြောင်းလဲမှုတွေရင်ဆိုင်နေရတဲ့ဆိုင်လောကကိုယူရမပြတ်ထိန်းသိမ်းဖို့ကြိုးပမ်းတဲ့အစီအစဉ်တစ်ခုအဖြစ်မကြသေးခင်ကရန်ကုန်မြို့မှာမြမသမိုင်းတက်ကမြမဆိုင်ဆိုတဲ့အစီအစဉ်တစ်ခုကိုဥဆောင်တင်ဆက်ခဲ့တဲ့မန္တလေးသိန်းစောကတော့အစဉ်အလာတွေမပြောက်ပြက်ဖို့အရေးကြီးတယ်လို့ဆိုပါတယ်။
ဒီခေတ်ကပြောင်းနေအနုပညာတခုပြောင်းနေဆိုရင်ပြိတ္တရဲ့ဆန္ဒနဲ့မတိုင်မီမဲနဲ့ညှိနှိုင်းနိုင်နိုင်ပြောင်းနေလို့ပဲယူဆရတယ်။အဲဒီခါကျတော့အခုအပြင်မှာတကယ်လောက်ကင်နေရတဲ့ဇာတိပင်နေနဲ့စိုင်းဖွဲ့တွေဟာဟိုဒီနေ့တင်ဆက်တယ်လို့တော့ရွေးရအမွေနေ့တည်ဘူးရွေးတန့်ပြီးတော့လောက်နိုင်ကြဟိုတချို့ပိုင်းလေးတွေမှာရွေးရလေးတွေကိုကျူစာပန်းစားလုပ်ကြတယ်တချို့ပိုင်းနေကြလဲပြိတ္တအကြိုက်လိုက်ပြီးတော့ခစ်လိုက်ဖြောပေးနေရတာမျိုးတွေရှိတော့တကယ်မြမဆိုင်ရဲ့အမွေနဲ့ဟာတချို့နေရာတွေမှာရွှဲဆောင်းလာတာပေါ့နော
်ဒါပေမဲ့လဲစစ်သည်လောကလိုအစဉ်အလာဖြောပေးလုပ်ငန်းတွေမှာတော့အများစုကြံနေတဲ့မြမဆိုင်ပညာဟာလူငယ်တွေကြားခစ်ပေါ်တိဂီတာတွေလောက်တော့ရေပဲမဆက်လက်တော့ပါဘူးဒါကြောင့်လဲမြမရိုးရဂီတာကိုလူငယ်တွေကြားအထိရောက်ဖို့ဆိုရင်စမ်းသစ်ဖန်တီးမှုတွေလိုတယ်လို့မြမရိုးရဆိုင်နဲ့ခေဘော်တိဂီတာတွေကိုပေါင်းစပ်ပြီးတိတဲ့ချင်းတွေဖန်တီးနေတဲ့အဆိုတော်သားစုကပြောပါတယ
်ဟိုပြောင်းလာတာရောအဲ့လိုပိတ်ထားပြီးတော့ဟိုဘောနော်ဟိုဖင်ပိတ်ပြီးတော့ညင်းနေလို့မရဘူးဗျဒီဒါခက်ကအခုကပုံမြန်လာပြီတဲ့မှာအင်တာနက်နဲ့ကျွန်တော်ခင်တော့မှ software တွေ hardware တွေဝယ်ပြီးတော့ဒီ sign တွေတီးမယ်ကျွန်တော်ရောသမဝယ်ဆိုအရန်ပင်ပန်းခဲ့ရလောကအရန်ပင်ပန်းတယ်ခုခေတ်ဆိုရင် computer laptop တစ်လုံးနဲ့အစအဆုံးလုပ်လို့ရပါတယ်ကျွန်တော်ရောသမမွေတဲ့ကောင်းတဲ့တန်စင်တွေကို laptop တစ်လုံးနဲ့အစအဆုံးမြန်မာတန်အစနှဲအစမှုတ်ဆက်ရမလို့တော့ဟိုစင်ထဲမှာကောက်ထည့်လိုက်ပြီးတော့ sampling လုပ်ပြီးတော့မှုတ်ပလိုက်အကုန်ရနေခက်က အဲ့တော့သွားပြီးတော့ဟာဒါကြီးကပြက်စီးမဲ့လုံနေတော့အဲ့လူတွေနေခဲ့လိုက်တော့သူတို့ဘာသူတို့သူတို့လမ်းကြောင်းသူတို့သွားလိုက်မယ်ဟိုဖြစ်တဲ့နာကတော့ရိုးရထိမ့်သိမ့်မယ်ဆိုတဲ့အဖွဲရိုးရထိမ့်သိမ့်မှာဒီဘက်ကထွင်မယ်ဆိုတဲ့လူငယ်ကထွင်ကြပါထွင်တဲ့အခါမှာလည်းတမယ်စင်မပြက်အောင်ခုနပြောသလိုပေါ့နော်အဆင်ပြေအောင်ပေါ့နော်ဟိုဟိုလူတွေနားလေလိုက်လက်ခံလောက်တဲ့ဟာအဲ့လိုမျိုးပေါ့နော်စိုင်းကိုထွင်သင့်ပါတယ်ဒါမှလည်းစိုင်းဆိုတာလူငယ်ကြီးမှာဆက်ပြီးရှိနေမှာ
မြမရိုးရစိုင်းပညာကိုခေးရည်စည်းကြောင်းအတိုင်ပြောင်းလဲဖန်တီးရင်ပြည်မနိုင်ငံတွေအထူးမြမဂီတကိုဖြန့်ကျက်လာနိုင်တာမျိုးတွေရှိတယ်လို့လဲဂျပန်ထုတ်ဝေသူတဦးရဲ့အစီအစဉ်နဲ့မကြခင်မှာပဲဂျပန်နိုင်ငံမှာတခြင်းအယ်ဘမ်တစ်ခုထုတ်ဝေဖို့စီစဉ်နေတဲ့အဆိုတော်တာဆုကပြောပါတယ်ဒါပေမဲ့လဲရိုးရဂီတကိုသာမြင်လို့တဲ့အမှုသဘင်ပညာရှင်မန်လေးသိန်းစော်ကတော့ခေဘော်ဂီတအဖြစ်ဖန်တီးရာကမြမဂီတအစဉ်အလာတွေပြောင်းပြဲမသွားဘူးလဲလို့ရဲလို့ဆိုပါတယ်
ယောဂဆိုတာတချို့နေရာတွေမှာအာခံရတာပဲယောဂယောဂအာခံခြင်းသဘောလဲဆောင်တယ်ဘာကြောင့်လဲဆိုတော့သူပြောင်းသမျှလိုက်ပြောင်းလို့ကတော့ဘာမှယောဂမွေးနေကြမ်းမမဟုတ်ဘူးဒါပေမဲ့ခင်းနဲ့အညီပိုးပြီးတော့တောင်တင်းလောင်အာကောင်းလောင်ဆိုတာမျိုးကတော့ကြံစီအပ်ပါတယ်အဲ့အတွက်တော့ဟိုပညာလဲလို့ပဲဉာဏ်တုံးမှုလဲလို့ပဲနောက်အမြင်ကျေတာလဲလို့အဲ့လိုပေါ့ဆန်းပြီးရောဆိုပြီးတော့ဒုတိယတွေပြောင်းတုံးဟိုဒီဒုတိယတွေပြောင်းလဲပြီးတော့သုံးလိုက်ုံနဲ့ဟိုမြန်မာဆိုင်နဲ့ဒီခေတ်ပေါ်တန်းစင်တစ်ခုတီးုံနဲ့တော့ဒီပညာကြီးကမြင့်သွားတာမဟုတ်ဘူ
းဆိုင်ပညာကိုအများအယုံဆိုင်မှုရဖို့စီစဉ်တက်ခဲ့တဲ့ရန်ကုန်မြို့ကအခမ်းအနားမှာကိုယ်တိုင်ပါဝင်ဖျော်ဖြေခဲ့တဲ့ဆိုင်ဆရာစိန်တင့်လွင်ကလည်းလူများကြိုက်အောင်ဖန်တီးရကရိုးရပြောက်မှာစိုးရိမ်နေပါတယ
်ဟာကျွန်တော်တို့ဒီနေ့မျိုးဆက်တဲ့လူငယ်တွေကိုကျွန်တော်မြန်မာဆိုင်ပညာဟာဟာခစ်နဲ့အညီလေဟောလာပြိတ္တကျေနပ်အောင်ကြိုးစားပါသို့တော့ဟောကိုယ့်ရဲ့မြန်မာမှုဂီတဖြစ်တဲ့ဒီပညာကိုလည်းမိမိရင်ထဲမှာဟောလာအမြဲတမ်းစွဲကြအောင်လည်းသင်ယူပါဟောလာလေ့လာပါထင်းသိမ်းပါနော်မိမိဂီတဖြစ်တဲ့မဟာဂီတတချင်းကြီးတချင်းငောင်းကိုလည်းတင့်မထားပါနဲ့
ညီမစိုင်းပညာတစ်ချိန်လုံးကတော့ဇက်တပင်လောကမှာသာမကရထဲရွာတဲ့အလူတက်မင်္ဂလာဆောင်လို့လူမှုအတိုင်းဝိုင်းမှာလဲကြဲကြဲပြန့်ပြန့်နေရာယူခဲ့တာပါဒီလိုအချင်းနေမျိုးတွေမှာဖန်တီးပေးနိုင်မယ်ဆိုရင်တော့စိုင်းလောကပြန်လဲဥမော်လာမယ်လို့မျှော်လင့်နေသူကတော့ရန်ကုန်မြို့ကန်ကိုဝင့်ထူးဖြစ်ပါတယ
်ပွဲပြီးမရှိတော့တဲ့အတွက်မလုပ်ဖြစ်တာပဲရှိတာပေါ့နော်ဒီလိုစိုင်းဝိုင်းပါညာလဲကိုစာပြီးမှန်ပေါ့အခုဆိုဒီနေ့လောက်သွားတဲ့ဟာဆိုအလူဟိုက်လေရတယ်နိဆိုတော့ကြည့်ရတာလည်းကောင်းပါလေလူငယ်တွေလည်းစိတ်ဝင်စားမှာပါဒီလိုပွဲများများလုပ်ရင်တော့ကိုစိတ်ဝင်စားမှာတက်ပါလေ
အစိုးရတာဆိုးကတော့နိုင်ငံတကာနဲ့ဒေသတွင်းနိုင်ငံတွေမှာလို့ရိုးရဂီတကိုထင်းထင်းရင်းစံသစ်ဖန်သီးမှုတွေလုပ်နိုင်မှသာအနုပညာလောကဖွံ့ဖြိုးလာမယ်လို့လည်းယုံကြည်ထားပါတယ်မြမဆိုင်အပါဝင်အနုပညာလောကဖွံ့ဖြိုးဖို့အတွက်ဆိုရင်တော့အနုပညာသည်တွေအနေနဲ့ကိုမြန်နိုးတဲ့အလုံးနဲ့အတမေဝမ်းကြောင်းပြုနိုင်အောင်အစိုးရကအခွင့်အလမ်းတွေဖန်တီးပေးဖို့လည်းလိုလိမ့်မယ်လို့ထောက်ပြပါရယ်
။ဆိုင်သမားဆိုတာနောက်ပိုင်းကျရင်ပျောက်တော်ပျောက်သွားနိုင်တယ်။အဲ့လောက်ထိကိုစိုးရင်ရပါ။နှဲသမားဆိုကျွန်တော်ကြည့်နေရင်ကျွန်တော်နဲ့ခင်တဲ့ဒီရောသမားမွေစပြီးတော့တီးကြတဲ့နှဲသမားတယောက်ရှိမယ်မျိုးကြီးရှိမယ်။သူ့နောက်ပိုင်းမှာဒီလိုမျိုးထက်တီးတတ်တဲ့မှုတ်တတ်တဲ့လူပေါ့နော်မရှိတော့ဘူး။အရန်ကိုရှားလာပြီ။မှုတ်တဲ့လူတွေကလည်းတိတ်ပြီးတော့အဆင်မပြေဘူး။ဘာလို့ဆိုဒီနှဲမဟုတ်ပြီးသူထမင်းစားလို့မရဘူးကွာ။ပြဿနာအဲ့ဒါပဲ။နှဲမဟုတ်ပြီးတော့ထမင်းဝေါ်ဝါလည်းမိသားစုကိုကြွေးဖို့အတွက်သူမဖြစ်နိုင်ဘူး။အဲ့ခါကျတော့သူနှဲလောက်အောင်ဆွန့်လို့ပြီးတော့တက္ကစီမောင်းဝါမျိုးတွေစသဖြင့်တော့တင်မွှဲလိုက်ွားတဲ့အဲဆိုဆိုင်းသမားတွေစသဖြင့်အကုန်ဖြစ်လာတယ်။ဘာဖြစ်လို့အဓိကအပြင်ဒီဝင်ရေးကိုမဖြည့်ချင်းနိုင်ကြအောင်မဖြည့်ချင်းနိုင်ဘူး။ခုနကပြောဆို promo လည်းမလုပ်နိုင်ဘူး။ promo လုပ်ဖို့ဆိုရတဲ့ဒါအစိုးရအဆင့်ရမယ်လုပ်ပေးမှရမှာ။ကျွန်တော်တို့စီဝါရေးသမားတွေအနုပညာသမားတွေတပိုင်းတန်းတန်းနေနဲ့လုပ်နေလို့ကဒါဖြစ်မှာမဟုတ်ဘူ
း။ရန်ကုန်မြို့မှာကျင်းပခဲ့တဲ့မွေးရသည့်အနုပညာပွဲတော်အတွင်းရိုးရာဆိုင်းပညာကိုမြင့်တင်တဲ့အနေနဲ့မြမတမိုင်းတဲ့ကမြမရွှေဆိုင်တန်းဆိုတဲ့အစီအစဉ်ကိုအမှုသဘင်ပညာရှင်မန်လေးသိန်းစောဦးဆောင်ပြီးသဘင်ကိတာအမှုပညာရှင်တွေစူပေါင်းတင်ဆက်ခဲ့ကြတာပါမနေ့တုန်းကအစီအစဉ်မှာလည်းအလားတူမြမသဘင်လောကကိုမြင့်တင်တဲ့အစီအစဉ်တစ်ခုအဖြစ်မြေဝိုင်းသဘင်ကိုလည်းတင်ဆက်ခဲ့ပြီးပါတယ်ခင်ဗျာ
မြမတခွင်အစီအစဉ်ကိုစနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်။မကြခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတဲ့မို့လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်အောက်တိုဘာလ10ရက်စနေနေ့ညပိုင်းတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်မဲ့10နာရီအထိအစီအစဉ်ကိုလိုင်းဒိုမီတာ24 25 32 50နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်စတင်တော့မှာဖြစ်ပါတယ်ဖိတ်ကြားထားတဲ့ပါဝင်ဆွေးနွေးမဲ့သူတွေလည်းအစဉ်အသင့်ရှိနေပြီဖြစ်လို့ဆွေးနွေးပွဲကိုဥဆောင်စီစဉ်ဆွေးနွေးမဲ့ဒေါက်ကင်ဆိုးဝင်းနဲ့အတူထုတ်လုပ်သူမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုစတင်လိုက်ရအောင်ပါရှင်
မင်္ဂလာပါရှင် VOA ရဲ့ဓာတ်ရိုက်လေးတိုင်းစီစဉ်ကနေကြိုဆိုပါရစေဒီနေ့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စီးပွားရေးအကျပ်အတည်းနောက်ဒေါ်လာဈေးတက်ပြီးတော့မြန်မာငွေတန်ဖိုးဇက်တိုက်ကျဆင်းနေတာနောက်ငွေဖောင်းပွားမှုတွေကြောင့်ကုန်စည်နှုန်းအဆမတန်တက်နေတာတွေနဲ့ပတ်သက်ပြီးတော့အခုလက်ရှိ NLD ဥဆောင်တဲ့အစိုးရအနေနဲ့ဘလို့မူဝါဒတွေချမှတ်တင်တယ်လဲစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေအချိန်ရလာအောင်ဘာတွေလုပ်တင်တယ်လဲဆိုတာကိုကျွန်တော်တို့အပြုသဘောနဲ့အကြံပေးဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဆရာခင်မောင်ညိုဘောဂဗီရစီးပွားရေးပညာရှင်ပေါ့နော်နောက်တစ်ယောက်ကတော့ UMFCCI လို့ခေါ်တဲ့မြန်မာနိုင်ငံကုန်သွယ်ရေးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွဲဘက်အတွဲမှုဦးအေးလွင်နောက်တစ်ယောက်ကတော့ NLD စီးပွားရေးအကြံပေးကော်မတီဝင်ဦးမင်းခင်တို့ဖြစ်ကြပါတယ်အဲ့တော့ဒီ NLD ဥဆောင်တဲ့အစိုးရအသစ်ဆိုတော့ကျွန်မပထမဆုံးပြောပြချင်တာကတော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီနေပြည်တော်လွှတ်တော်အဆောက်အအုံဝင်းအတွင်းမှာအော်တိုဘာလာတရက်နေ့ကတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရုံးကမှသူမီဒီယာရဲ့တွေ့ရုံကပြောခဲ့တာလို့ကျွန်မဖတ်ပြချင်ပါတယ်ဒါကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားလို့ပြောရမှာပေါ့နော်ဒေါအောင်ဆန်းစုကြည်ရဲ့သဘောထားဆိုတဲ့နေရာမှာဒီ NLD ဥဆောင်တဲ့အစိုးရရဲ့မူဝါဒလို့လည်းပြောလို့ရပါတယ်အဲ့တော့ကျွန်မလွတ်စေဒါလေးဖတ်ပြပါရစေဒေါအောင်ဆန်းစုကြည်ရဲ့ပြောတာပါလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကမကောင်းပါဘူးတဲ့ခတ်တူတူပြောရမယ်ဆိုရင်တိုးတက်မှုကတကယ်မရှိဘူးဘာဖြစ်လို့လဲဆိုတော့တိုးတက်မှုဆိုတာဘလို့တိုင်းတားရမလဲဆိုတော့ပြည်သူလူထုရဲ့စားဝတ်နေရေးအခြေအနေနဲ့တိုင်းတားရပါမယ်တဲ့လူနေမှုအဆင့်တန်းမြင့်သလားဆိုရင်မြင့်မလာပါဘူးတဲ့အောက်ဆုံးပိုင်းအလှော်တွေဆိုရင်ပိုတောင်းမှနှိမ့်သွားတယ်လို့ပြောကြပါတယ်တဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ကနေပြီးတော့6.4%တိုးတက်မှုရှိတယ်ဆိုပြီးပြောတာကလည်းတချို့ပညာရှင်တွေကမေးခွန်းထုတ်တယ်တဲ့အဲ့ဒါလောက်မရှိဘူးအထောက်အထားလုံလုံလောက်လောက်မရှိဘူးလို့သုံးသပ်ကြပါတယ်တဲ့ပညာရှင်တွေပြောတာကိုထားလိုက်ပါတဲ့တကယ်တော့ခုပြည်သူလူတွေကိုတွားပြီးတော့စကားပြောရင်သိပါတယ်တဲ့ဘလောက်အထိသူတို့ရဲ့လူနေမှုအဆင့်အတန်းဟာပြောင်းလဲလာတယ်မပြောင်းလဲဘူးဆိုတာကိုသိနိုင်ပါတယ်တဲ့ရင်းနှီးမြှုပ်နှံမှုကလည်းခံမှန်းတလောက်မဝင်ဘူးဆိုတာအလုံးသိပါပဲတဲ့ဒီရင်းနှီးမြှုပ်နှံကိုပဲမှုကိုပဲထိုင်ပြီးစောင့်နေမလားရင်းနှီးမြှုပ်နှံမှုတွေရလာအောင်ခြေလှမ်းနှမ်းနေတဲ့အချိန်ထဲမှာပဲခုပြည်သူလူတွေအတွက်လုံတဲ့လုံထိုက်တာတွေမလုပ်ရဘူးလားဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကပြည်သူလူထုရဲ့လူနေမှုအဆင့်အတန်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပြီးပြောသွားပါတယ်တဲ့ကဲပထမအဦးဆုံးကျွန်မဟိုဖိတ်ခေါ်ချင်တာကတော့ဦးမင်းခင်ပါဦးမင်းခင်ကလက်တွေ့ဒီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးအကြံပေးမှာကော်မတီဝင်ဖြစ်လဲရှိနေတယ်ဆိုတော့ဒီ NLD အစိုးရရဲ့အခုလက်တလုံးပေါ့လေရင်ဆိုင်နေရတဲ့အချက်အတဲခေါ်မလားဒီစီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ဘလို့များဟိုရှေ့ဆက်သွားဖို့စီစဉ်ထားပါလဲရှင်
အခုကျွန်တော်အစိုးရအနေနဲ့ပေါ့နော်ကျွန်တော်တို့ NLD ပါတီပေါ့လေတပ်ပေါ်နေတာရှိပါလေကျန်ပေးနေတာရှိပါလေ
ဟုတ်ကဲ့
ဆိုတော့အနေနဲ့တော့လက်ရှိစီးပွားရေးခြေထားတဲ့စီးပွားရေးမူဝါဒကိုအတိအကျတကယ်ဆက်လုပ်နေဆိုရင်အစီအမံ action plan တော့နော်အဲ့ဒါကိုဝင်ရှိစီဆောင်ရွက်နေတာတော့ရှိပါလေ
ဟုတ်ကဲ့ပါအဲ့တော့ဒီစီးပွားရေးအကြံပေးကော်မတီနဲ့ဒီကနေ့ပဲတွေ့ပြီးတော့အစည်းအဝေးလုပ်ခဲ့တယ်ဆိုတော့ဒီကုန်သင်းကြီးများအသင်းကကျွန်တော်တို့တွဲဖက်အတွင်းမူဦးအေးလွင်အောင်ဟိုဗာများပြောချင်ပါလဲရှင
်ဟိုကျွန်တော်တို့အနေနဲ့ဒီနိုင်ငံသားငွေဒီက
ဟုတ်ကဲ့
ငွေစည်းနှုန်းတွေကျောင်းလဲတာကတော့ပုံမှန်ဖြစ်နေကြအတိုင်းပါပဲဒါပေမဲ့အဓိကကကုန်စည်နှုန်းတက်ခြင်းကိစ္စနဲ့နိုင်ငံသားငွေမြန်မာငွေတန်ဖိုးကျခြင်းကအဲ့ရအချိုးကျတယ်လို့ဆိုပေမဲ့လေအဓိကကျွန်တော်တို့ကနိုင်ငံသားငွေ Tomavia, Tore, Espoti, Perry, Nani, Tadibino, Teddy Dora, Blue Dota, Dora, Bici, Alumia, Nangan Yanguiha, Nuananga, Panigu, the Gagu, Amanaga, Wimbo, Ludalo, Amanaga, Yona, Zinonia, Die, Managa, Women, so yeah, the Mavia, Shida, Nangan Yangu, Donian, Ibago, Ibani, Imbolution, Dungon Lotion, Ludia. ဒီငွေတွေကိုပြန်ပြီးတော့ဟိုအတုံးချနိုင်တဲ့အတွက်အေးစပုတ်အန်ညံ့များရအောင်လို့ပို့ပြီးတော့ထိရောက်တဲ့နေစနစ်တွေတုံးရင်ရပါတယ်ငွေကြေးဖုံးပွားမှုနှုံးကတော့ပုံမှန်အတိုင်းပဲရှိတာဖြစ်တဲ့အတွက်ငွေကြေးဒီ
Okay,
see a line thing, Maganova. See how line can copy by Menokanali Charlie Bassia, but okay, okay, sorry about it. Okay, okay. A Rajaba who set you up on it. Totashini, Facebook fan page, my libido, labido, comment, beat her, I shivare, Uku Yemin, so the Totashin Diagaro. See why you are a yen dime, I made it, Tabime, Simishi, Gamashi, Piambra, Lunir, Lungani, Yalai Dore, Alone, Lodi, Yatuare, now Titri, Koto de Sura, Lysing at the Gabira, Seran, the Yamu and Toda, Tante Yare, and I never the be any Lungani, the Pathet Lurigabe, J. Lanzo, Onirare, Sua Dicka, Senator Jad Loware, a ching, a catching name, Mr. Bureau, to a tongue that Havare. Ero, Kuminki, and I never the Bureau, the NLD in Nebono, Muara, Pidulu, the K, the Chatiao, Shishin in Tiaonu, Spidulu, the Lunem sent a mere mouse of your blue Muara in your chamber, Tavalish.
ဒီစီးပွားရေးဝါဒတက်တယ်လို့ကျွန်တော်တို့ပြောချင်တဲ့အလုပ်ကလေးပါတယ်။အဲ့ဒီလိုပါတယ်ဒီအဲ့လိုမျိုးကတော့ကျွန်တော်တို့တန်းတော့အဲ့ဒီမှာပါအခုဆက်ပေါ်လာတဲ့အစိုးရရဲ့စီးပွားရေးဝါဒပေါ်။ဒါတွေဝါဒကြီးကတိုင်းဆိုင်မှာကျွန်တော်တို့လုပ်နေတာရှိပါတယ်။နောက်ခုကကျွန်တော်တို့စီးပွားရေးကော်မတီဒါကတော့ MLD ไอ้ที่ว่าอยู่ตัดเตือนเนาะตัวเราก็ไม่ค่อยมีเรื่องเกี่ยวกับภาษาอะไรเกี่ยวกับตัวเราเนี่ยมีประมาณ ဒီကြည့်လာတော့ဟိုတိုင်းပြည်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုဟိုချုံလို့ပြီးတော့ရတော့မှလည်းဒီလိုပါတယ်။အဲ့ဒီအဖြစ်ပိတ်ဆံရေးတရားပြီးမှကျွန်တော်တို့အဖြစ်မှန်ကိုရှာလို့ရပါမယ်။ကျွန်တော်ကတော့ဒီအကြောင်းကိုရှာပြီးတော့အကြောင်းကိုယူနေရရှိတယ်လို့ဖြစ်ရှိနိုင်လို့ဆိုတာအရေးကြီးပါတယ်။ဒါကြောင့်ကျွန်တော်တို့တော်လာပြီးတဲ့ ဒီလိုမျိုးတက္ကသိုလ်ကျွန်တော်တို့ခုမှသူရှိတဲ့ရှိတဲ့ရေနော်လားဒါဒီတော့ပြောရဖို့ပုံမှန်မူတည်တော့ဟိုရှိတဲ့အစိုးရရှိတာအလုံးကဒါကအရက်ပြန်ပြီးတော့ပြည်ရရပါပဲအဲ့တော့ဒီကတော့ဒေါ်လာကြီးတက္ကသိုလ်ကျွန်တော်တို့ဒီကျွန်တော်တို့ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပ
တော့ဘုံနဲ့တိုင်ပြီးတိတ်ဟောရလဲတိုင်ပြီးပါကောင်းတယ်ဒါပေမဲ့အားလုံးကရှိနေတယ်အဲ့လိုအားလုံးကရှိတော့အဲ့ဒီအားလုံးကတွေဘယ်လိုဖြစ်ရှိနိုင်လဲတော့ဒီဖြစ်ပေါ်လာတဲ့အချိန်လေးဟလာစိတ်တော့ဒီဘက်ကြည့်အောင်လို့လေဖြစ်ပေါ်လာတဲ့အချိန်ဒီမှာဘလောက်ဟလာဒီရောအကျိုးရှိအောင်လုပ်တယ်လို့ဆိုတာယူကြည့်ပါလေ
ဟုတ်ကဲ့
ဒီလိုတော့ဒီကိုယ်ဟလာပြည့်စုံမှာကဲပြည့်လို့အဆင်ပြေတယ်ဒါပေမဲ့ဒီကပုံပေါ်ဒီတော့ဘုရားဒီတော့ဘယ်လိုလုပ်နိုင်မလဲကျေးဇူးပါလို့ဆက်ရှိတယ်တရားရခက်ခဲဖြစ်နေတယ်ကျတော့ခြေလေးကိုကျွန်တော်တို့တွေ့နေလို့ပါတယ်ကျွန်တော်တို့ကျွန်တော်တို့ဒီပါတီရဲ့ပြဿနာကြီးတော့ဟလာအတက်တော်ကြီးတော့တောက်လျှောက်ပေါ့လေဒါကလည်းရစ်တီရဲ့အမေကြီး
ဟုတ်ကဲ့ပါအခုလေတိုင်းပေါ်မှာကျမတို့မေးမြန်းလို့တဲ့တော်တာရှင်တယောက်ရောက်နေပါပြီကိုကြီးမြင့်ပါကိုကြီးမြင့်နေကောင်းပါလားရှင်ကိုကြီးမြင့်ရှိပါလားဟုတ်ကဲ့ပါကိုကြီးမြင့်ဗာမေးခြင်းပါလဲရှင်မေးပါရှင
်ဟုတ်ကဲ့ဆရာမကျွန်တော်ကပညာရှင်တော့မဟုတ်ဘူးလေကျွန်တော်တို့အမြင်လေးတစ်ခုလွန်ခဲ့တဲ့နှစ်30လောက်ကတော်တော်ဝီကြီးစနေတစ်ခုကျွန်တော်နည်းနည်းနှိုင်းချင်ကြခြင်းပါလေဒီနေ့ဒီလေကျွန်တော်လွန်ခဲ့တဲ့နှစ်30လောက်ကဆိုရင်ဥမာစန္ဒတိ5ချက်ဈေးမှာရဲ့အခုဆိုရင်စန္ဒတိကိုကျွန်တော်တို့ထောင်းကြော်တယ်အဲ့ဒါတော့အဆနေရာလောက်တက်သွားတယ်ပေါ့ဒါကြီးကကျွန်တော်တို့ကဆန်ရှားရှားမှုပုံမှုပေါ်မှာမကွာမထူးခြားပဲနဲ့လေငွေကြီးတွေပို့ပို့ပြီးတော့များပြားလာတယ်ထုတ်လုံလာတယ်ပေါ့အဲ့အဲ့ပုံမှာငွေကြီးတန်ဖိုးတွေကလွန်မင်းတန်ဖိုးကျလာတယ်အဲ့အချိန်ကကျတော့ကျွန်တော်တို့ပြည်သူပြည်သားတွေမှာအဲ့ဒီကံတော်တို့ပြည်သူပြည်သားတွေပဲခံရပါတယ်အုပ်ချုပ်ကံလူဒန်းသားပဲခံရတယ်အုပ်ချုပ်တဲ့လူဒန်းသားကတော့မဆလနဝတနာဖလက်တဲ့ကျွန်တော်တို့ဥသိမ့်စိန်တို့ရလက်ထက်အစင်းစင်ဒီကျွန်တော်တို့ဒီနေ့ဒီနေ့30လောက်ဟာဒီလိုပဲသူကငွေလိုရင်ဒီကျွန်တော်တို့ဒီကျွန်တော်တို့ငွေဆက်ကူပဲတက်နေဒီလိုကြီးလုပ်နေတယ်လို့ကျွန်တော်တို့ကမြင်တယ်တွက်ဆတယ်ပေါ့လေအဲ့ဒါကြတော့ပြည်သူပြည်သားတွေပဲခံရတယ်ဒါကြတော့ကျွန်တော်တို့ကဟိုအစိုးရအကောင့်တစ်ခုပေါ်ပေါက်လာပြီးအဲ့ကြတော့အစိုးရကောင်ကသူ့ရဲ့တာဝန်ပါလဲတည်သူတည်သားအကျိုးစီးပွားလဲကြည့်ရမယ်သူတို့အကျိုးစီးပွားလဲကြည့်ရမယ်ပေါ့ခုပြီးခဲ့တဲ့ကျွန်တော်နှစ်30အစိုးရတွေစဉ်းစားရတယ်သူတို့အစိုးရကိုပဲဥတည်ပြီးတော့ကျွန်တော်တို့ပြည်သူတွေဘာဖြစ်ဖြစ်ဆိုတဲ့သဘောပေါ့အဲ့လိုပဲကျွန်တော်တို့ကမြင်တယ်လေဒါပေမဲ့ခုနကျွန်တော်တို့ဒီ NLD အစိုးရလက်ထက်မှာငွေကြီးဖောင်းပွားလာတယ်ဆိုတာကတော့ကျွန်တော်ပြောရင်စောသေးတယ်လို့ထင်တယ်ဘာလို့လဲဆိုတော့နှစ်သားတော့မရှိသေးဘူးလေကျွန်တော်တို့လာသားအစိုးရပဲရှိသေးတာဆိုတော့တော်တော်အဲ့ဒါကတော့လက်မခံကျင်ပါဘူး
ခင်ဗျဒါပါပဲခင်ဗျဟုတ်ကဲ့ပါသဘောပေါက်ပါတယ် NLD အစိုးရရဲ့တက်တန်းကလည်းနှုတ်ပါသေးတယ်သူတို့ဟိုဟိုအရေးစကားနဲ့ပြောမယ်ဆိုရင်တော့တက်ပြက်ကြီးကိုဘိုးလုံးနေရတဲ့အစိုးရလို့ဖြစ်နေတာပေါ့လေအဲ့တော့ဆရာဦးခင်မောင်ညိုခုနကတော့ line လေးပြတ်သွားလို့အခုတော့ line ကောင်းသွားပြီပြောပါတယ်ဆရာဆရာနည်းနည်းအဲ့ဒီခုနကတော်တာရှင်ပြောတာလို့ပါပဲဆက်ပြီးတော့ဆရာပြောပြပေးပါအောင်ရှင်ဘာသ
ာတက်ကတော့ဟုတ်ပါတယ်ခင်ဗျဆရာတုတ်ချင်းတယ်မရသေးပါဘူးเนาะအဲ့ဒီပုံမှန်လို့ကပုံမှန်ဆောစတင်တော့စတာလို့ပေါ့လေပုံမှန်ဖြစ်နေပါလိမ့်ဆရာရှင်လုံးဝင်ကျင်ကတော့ NLD လက်ထက်ရပါရဲ့မဟုတ်ပါဘူးမဟုတ်လို့ဒီတိုင်းကတော့သူကပုံမှန်လို့ဖြစ်နေတာရှိတယ်သူကြီးကကတော့ရေကြီးတာအေးနဲ့မာနဲ့ဆိုတော့ပိုဆိုးတဲ့တော်ရှိပါတယ်အဲဒေါ်လာကတော့ဟိုပို့ပုံနေပြီးတော့တွင်းကုန်ကြီးများနေပေါ့လေအဲ့တော့တွင်းကုန်ကြီးတက်ကဒေါ်လာလိုတာကိုဒေါ်လာလိုအဲ့ဒါကိုလိုက်ဝယ်ကြရင်းနဲ့ပေါ်ဒီဒေါ်လာလေးကတက်သွားတဲ့သဘောပေါ့လေ
ဟုတ်ကဲ့ပါအ
ဲ့တော့ဒီနှစ်ခုကလည်းပေါင်းပြီးတော့ဖြစ်တာပေါ့ဒေါ်လာတစ်ချက်တစ်ခါကျတော့ဒီတွင်းကုန်မှလာပြီးတော့ဈေးကြီးပြန်ရော
ဟုတ်ကဲ့ပါ
တွင်းကုန်ကဈေးကြီးတဲ့ခါကျတော့တွင်းကုန်ကိုအခြေခံပြီးတော့ထုတ်လုပ်တဲ့ဖြစ်စီရလဲဈေးကြီးသွားတာပေါ့
အကုန်လုံးဈေးလိုက်တက်ကုန်ကြဟုတ်ကဲ
့ဈေးရှိဖြစ်ရှိရမယ့်ကိစ္စတွေပါ
ဟုတ်ကဲ့ပါအခု
ဒီနေ့တော့
ဟုတ်ကဲ့
အချိန်မပြေပါဘူး
ဟုတ်ပါတယ်အခုဟိုဟိုဒီမှာကြားနေတာပေါ့နိဟိုတလောရဲဆိုစာတဆောင်းမတပုတ်ဖတ်လိုက်ရပါတယ်အဲ့ဒါတချို့ဒီအမေရိကန်ပြည်ထောင်စုကနေပြီးတော့ဒီပိတ်တံကပိတ်ဆို့မှုတွေဖြေလျှော့ပြလိုက်တဲ့အခါမှာဟိုဒေါ်လာစီးဆင်းမှုကဟိုများလာမယ်ပေါ့နော်အဲ့ဒီခါကျတော့ဒီဒေါ်လာဟိုစုပြီးတော့ကင်ထားတဲ့လူတွေကအနေနဲ့ပိုက်ဘောမိတဲ့သဘောမျိုးနဲ့ဟိုဖြစ်သွားနိုင်တယ်ပေါ့ bubble သဘောမျိုးဖြစ်သွားနိုင်တယ်ဆိုပြီးသုံးသပ်တာကြီးလည်းရှိပါတယ်အဲ့တော့အဲ့ဒါမတိုင်ခင်မှာဒီဒေါ်လာဈေးကမတိမငြိမ်ဖြစ်နေတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ဒီကုန်သင်းများအသင်းမှာထဲထဲဝင်ဝင်ပေါ့လေဒီမြန်မာနိုင်ငံရဲ့စီးပွားရေးနယ်ပယ်မှာထဲထဲဝင်ဝင်လက်တွေ့လုပ်နေတဲ့ဆရာဦးအေးလွင်ဟိုဘလို့သဘောရလဲရှင်ပြောပြပေးပါအောင်
ဟုတ်ကဲ့ဟိုကျွန်တော်အနေနဲ့ပြောရရင်ခုနပြောလို့ပေါ့လုပ်ငန်းရှင်တွေကုန်သင်းတွေရလဲသူ့ရဲ့သတ်မှတ်ထားတဲ့ကိုယ်ပစ္စည်းတွေကိုတကယ်ရောင်းချတဲ့အမှန်တကယ်ဈေးနှုန်းတွေအမျက်ကွန်ရှောင်ကျင်တာတို့တခြားအကြောင်းတွေကြောင့် under value တွေတွားတယ်ဆိုတာထက်တင်ပို့တဲ့ရေအတွက်ပန်ကန်အောင်တင်ပို့ရောင်းချတဲ့ဈေးနှုန်းပန်ကန်အောင်ဝင်လာတဲ့ပို့တဲ့ကုန်ပစ္စည်းတွေအတွက်လည်းငွေတွေအလုံးကအမှန်တကယ်ဝင်လာဖို့လိုပါတယ်အခုကသတိမထားမိတာကကျေလျှော့တွေပြေလျှော့တွေဆိုပြီးတော့နိုင်ငံခြားကို export လုပ်တဲ့အခါမှာ
we win young jam at our dog, get a good pillar in the camera. It's not a threat water. But my jungle in the English language, Ludia, Bama, you want Navi community talk. Now, so let it be same way, already not let where they at the Chinese there will be all. Oh, General Pantore, come, I'm not sure. Oh, Bantanego, Matimata, Chegwane, Joe Lobby, Bama, Bigu, Pasani, Jamway, Makisa, Ule, Paniamas is in Nambu. Hey, Anaja Yom Chita, Dulia Zeka, Nejadi, Machida, the Amo Yongwen Bui, Ubu Tonganare, Ubu Pintanare, hey, Dule, Nejadi Dama, Nejadi Daye, Neza Yongwen Bupuba, and they double Lubare. The Chadangi, Maneza Ma, 2 year currency, Namusi, the Yong within the Kame, among within the Kame, Bug within the Kame, among within the Kame, so the Senegal, who would any adocha be Nabi, among the young Chari. ဒီစီအမှန်တကယ်တင်သွင်းတဲ့ပစ္စည်းတွေဈေးနှုန်းတွေမှန်ကန်မှုအရေးတက်တွေမှန်ကန်မှုစတဲ့တရားဝင်ပေါင်းနဲ့ရောက်အောင်လုပ်လိုက်ပါကျွန်တော်တို့ဆပ်ပလိုင်းတမန်တီယိုရီကဘုနာဆရာဦးမောင်ညိုပြောသလိုအက်စပို့နဲ့လို့ဒေါ်လာနဲ့တယ်ဆိုပေမဲ့ထွက်သွားတဲ့အက်စပို့ပတ်စာအကုန်ရောက်အောင်လုပ်တကယ်ကြိုးစားပေးဖို့လိုပါတကယ်စီမံဆောင်ရွက်ဖို့လိုပါတယ်ဒီဆိုရဲဆိုတဲ့အကြောင်းပြချက်နဲ့လ mana. Kena golden itu jimin aja ro. Jono cakup ni nelayan padu. Ini yang ini tanggih dia dia mahu guna. Ini tu ni bisni dia komisen nelayan padu. Mimi ye, ini tu dia ibu sahijin lunga. Lagu am biar cahne teregi sa, jinane teregi sa ni pasau biro. Madu kau abu tere khama. Belum lah ada terhaji di gigi di. No belum lah ada bio di kore nama ama. Negara apa? Oh, bibi, ni bah ambil luwe tadalo. Langkau sahre seni tu, bapak ibu sini tu juga. Di sini dia nama mama tu, sini tu juga. Di kongsi tu jasa buat, di bawah makan ni ada apa? Kita hub beli mesir jual tu. Ibu kan ada bibi luwe sini. Tadi ya, yang ke semua lesta. Oh, lupa lupa tadi. An, malu ke lah, aneh dulu. Malu ke malu tadi dah. Oh, lupa dah sudah kisah yang ada papa ni. Kalau tu di bawah lesi semua kan. Sampai dah ramah, hua lupa dah. Tiap lupa juga. Baca tu lupa sini les sura.
วิบังบุรีอารอแต่ละขั้นนี่ยังพยองอะไรกันเนี่ยทุกคนมีมาเลยโอเคป่ะกูตัวด้านเชียงดาวเมื่อเนี่ยเนี่ยตัวด้านเชียงดาวไล่มาชิงนี่มาเลยกูสไลม์ปุ๋ยก่อนป่ะกูสไลม์บางอย่างเมื่อเช้ามาเลยเชียงโอเคโอเคอีกตัวเดียวสักการ์ดอ่ะดีเอ็นเลดี้สุยามาบาร์เรนอัปปิโรมังเวเจอ่ะซีซีมุรุบารุพิโอเรตโนอารอเบทิงกันเนี่ยดีเมื่อเช้าพ่อมาพิลาดเลยสุยนะอุตินเซนทั้งตัวเซกันเนี่ยซาบิโรมา ปาลิมันปาลิมันลูกดอมาดีโบลาเร่นะสวยาโบลาเร่เอร์ข้าจารออายุนุ่งก็รอโหสวยาใครเนี่ยตุรียาลูเนสุอากูว่าลูเนียสุใครเนี่ยเร่ข้าจารอเอ่อเงวยเจก้าต้องสวยมาอันยาอีตัวลาเร่เอร์ลูงูเอพยามัวอิมันดามยาลาบิโรมาปูเงวยก้าบ้ามาไม่ใช่เร่ข้าจารออายุนเครียก้ามาสีบอยมาไขมาเงวยเจสเนียมาไขมาเร่อุสาอากูมาสูเซเบสเลบิโรดูว่าขันยาลาเร่เอร์ลูเบมินเน่บ้าจังเลยสุร เสร็จแล้วพี่รู้ว่าจะคู่อ่ะเนี่ยมันยังงงเจ๊กับเนี่ยมาปีกูให้กับตัวจะเส้นเนี่ยเรื่องทำผมชี้เลขาจารอนั่งยันช่างเวเนชินเจียมีส่วนนับบุรุษพี่นายมาเลยอุปมาอากูงงเจ๊ต้องส่วนเนี่ยเส้นเนี่ยเลยไปบุกบังกับบุรุษช่างมาเลยมันดีอุปมางงเสือเปียดตัวเรื่องอุตสาหกูอ่ะติดเล็บไปไหมเลยอ่ะงงเจ๊อ่ะต้องเชื่อไหมนะคาร์เรนซีอ่ะติดใจใจใจเท่าไหร่เลยแล้วติดใจเท่าไหร่อุตสาห์โปรลิสีเปลี่ยนบิดออกมา
บลูโลยามเลยนับบลูมาดีสวยอะไรเลยลาซารีบาริโกคุชินิชิมิงเวโกมันโซเดมอะไรเลยมันโซเดมลุงเวเลเปียเนอเมซุยเนาะจูเซโรน่าแต่พี่ๆคันเนอเมลุจโนเอลูเบมิมาเลย
โอเคปะคุณอารุงาคุสไลน์พิวดลูปอนอดิงเวจีดีพันยานีพิวปัสสังเวฮาวเนอพิอันเต็งพิโรอุตติเดย์ใหญ่ทุกเดลูบิโอเลยดีอเมริกันพิราซูมาโรปัสสังฮาวเนอตัวตัวนู้นจีเอริปัสสังฮาวเนอ
ชุดเล็กๆได้ป่ะแต่ขาเล็บพี่สีเล็กๆได้ป่ะนักเรียนพี่อันต้องรู้มีอ่ะเออเงยเจี๊ยบพังพังมือมาพี่เป็นเลยรู้มีพี่อันตัวนั้นอะไรปัสสาวะเหนียวชุดเล็กๆพี่มาน่าจะอัดเต็มทั้งเดือนสิรอพังพังมือมาพี่บัวเนี่ยมันยังไงบ้านลุงงานเนี่ยพัฒน์เลยรู้จักมาติดดอนน้ำเลยป่าวมีมันยังไงดีพันตามวิชิบกุลอยู่ดีนี่ซื้อเนื้อมาป่าวเองบุจมาเสด็จบุจูซาเป็นมาจมาไม่ยากเลยป่าวเออเลยดีพันลุงงานเนี่ยพัฒน์เลยรู้ดีนี่ว่าพี่บุ
ရတဲ့ဒီကုန်သည်ကြီးများအတင်းအနေနဲ့ပေါ့နော်ကုန်သည်ကြီးတွေအနေနဲ့ပေါ့မြန်မာနိုင်ငံဘဏ်လုပ်ငန်းကရောအခက်အခဲတွေရှိပါသေးလားရှင့်
မြန်မာနိုင်ငံဘဏ်လုပ်ငန်းကတော့ဟိုပြည်တွင်းငွေကြေးစီးဆင်းမှုတွေကတော့ပြည်တွင်းကနေမန္တလေးကနေရန်ကုန်ပို့တယ်ရန်ကုန်ကနေပြည်ကြီးနားပို့တယ်စသဖြင့်ပေါ်တူဂီပန်နေပေါ်လာတဲ့အတွက် ပြည်တွင်းမှာဗန်လုပ်ငန်းဆောင်ရွက်မှုကတော့ကောင်းပါတယ
်။အရင
်ကပိုကောင်းလာပါတယ
်။ဟုတ်ကဲ့ပါ။
နောက်ဒါပေမဲ့နိုင်ငံတကာသွားတဲ့ဗန်စနစ်ကိုတော့ပို့ပြီးတော့ဟိုခက်ခဲဆိုတာထက်နိုင်ငံတကာနဲ့ဆိုင်ရင်ဆိုင်မျိုးကြီးကိုက်ကြောင်လုပ်ကုန်လို့ဆိုလို့ဘူဗန်ရဲ့တာဝန်ကလည်းဘာလဲ။ဘူဗန်မှာတောင်းရှိတဲ့သူတွေကလည်းလက်ရှိငွေကြေးစည်းနှုန်းတွေကြီးဘလို့သတ်မှတ်တယ်လဲဘလို့စည်းနှုန်းတွေကိုဘလို့စနစ်တွေနဲ့သတ်မှတ်တယ်လဲဘလို့ပုံမှန်နဲ့ဆောင်ရမယ်ပဲအစိုးရနဲ့ဘလို့ညှိတယ်ဆိုတဲ့အချက်တည်းအိုဘာမာပြောင်းရှိတဲ့သူတွေအားနည်းနေတယ်ကျွန်တော်ယူဆပါတယ
်။ဒါကြော
င့်မလို့ပြင်ပငွေကြီးနဲ့ဟိုဘိုးဘန်ကြီးနှုတ်ကိုကြည့်ပြီးတော့ပြင်ပတစ်ဆက်တော့ခွာပြီးတော့ကစားတဲ့ခါမှာဟိုငွေကစားတဲ့အနှုံးသားစီဘန်နေနဲ့ချိတ်ဆက်ပြီးတော့ဘိုးဘန်ရသူတွေရဲ့ဟိုတောင်းရှိတဲ့သူတွေရဲ့တနည်းတနည်းကျင်ညာတဲ့နှုံးသားတွေကြီးတကယ်တမ်းကျတော့ပြင်ပမှာတကယ်ဖြစ်ပေါ်စေတဲ့ဈေးနှုန်းနဲ့ခွာဟနေတယ်။အဲ့ပေါ်မှာပဲအချို့ဘန်တွေကဒီပေါ်မှာခွင့်ရေးယူပြီးတော့ဟိုငွေကြီးကိုဒေါ်လာဈေးကိုတက်ငွေနဲ့လဲတဲ့နှုံတာကိုကစားနေတယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ချက်ကခုနပြောလို့ပေါ့နော်။ပြည်တွင်းနဲ့ပြည်ပမှာရှိတဲ့ဖွန်ဒီစနစ်ဆိုတဲ့တရားဝင်ငွေလွှမ်းမှုတွေရှိနေတည်းလေဝေကြီးထိန်းချုပ်ဖို့ကအင်မတန်တက်တက်ပါတယ်။ဒီနေ့ထိရောင်းတဲ့ဈေးနှုန်းတွေဒီနေ့ထိဝယ်တဲ့ဈေးနှုန်းတွေ export ပဲလုပ်လို့ import ပဲလုပ်လို့မှန်ကန်တဲ့ဈေးနှုန်းကိုမတွားနိုင်တည်းတော့တရားဝင်ငွေလွှမ်းမှုတွေရှိနေမှာပဲ။အဲ့ဒီတရားဝင်ငွေလွှမ်းမှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံရဲ့ဝေကြီးတည်ငြိမ်မှုကလည်းဘယ်တော့မှငြိမ်မှာမဟုတ်ပါဘူး။ဒါဒီအားလုံးကိုတရားဥပဒေပေါင်းအတွင်းမှာစနစ်ကြလုံနိုင်တော့စီးပွားရေးလုပ်ငန်းရှင်များများပြပေါ်လာသလိုနောက်တစ်ခါအသေးစားအလတ်စားလုပ်ငန်းတွေကိုလည်းပို့ပြီးအားပေးဖို့လိုပါတယ်။အရင်အဖြစ်အစိုးရအစားအစာပြီးအသေးစားလုပ်ငန်းတွေအသေးစားလက်စားလုပ်ငန်းတွေအားပေးမယ်ဆိုတော့စီမံကိန်းတွေနည်းပြုံချတော့တယ်။တကယ်တမ်းချီအောင်မှုမရှိတဲ့အပြင်အသေးစားလုပ်ငန်းတွေကတဖြည်းဖြည်းနဲ့ပပျောက်ပြီးတော့တော်တော်လေးကိုပြတ်သုံးမဲ့အနေထားကိုရောက်လာပါတယ်။ဒါကဘာလဲဆိုတော့နေသားဒေသနဲ့တရားမဝင်ကျင်းသွင်းတဲ့အရေးသွင်းတဲ့ပစ္စည်းတွေကြောင့်ဆိုတော့လောကမိမိရဲ့ဒီကမှာတိမ်ဖို့ဆောင်ရင်လုပ်ငန်းတွေစီးမားတော့တဲ့အတွက်ဘလို့လက်အပ်တဲ့ရိတ်တွေရလာတဲ့အတွက်ခုနကလမ်းသားတွေကိုကားတွေနဲ့ဝိတ်တွေကိုကွန်ထရိုးလုပ်လိုက်တဲ့အတွက်လိုအပ်မလိုတတ်တဲ့ပုံကြေးတွေပုံများလာပြီးတော့အဲညမပြီးတောင်ပိုင်းဖြစ်တဲ့ထွက်ကုန်ပစ္စည်းတွေညမပြီးမြောက်ပိုင်းမပို့နိုင်ဘူးညမပြီးနောက်ပိုင်းဖြစ်တဲ့မြောက်ပိုင်းမှာရှိတဲ့လူကြီးထွက်ကုန်ပစ္စည်းတွေတောင်ပိုင်းကလူတွေကိုမပို့နိုင်တဲ့အနေအထားရောက်သွားခြင်းကတဖြည်းဖြည်းနဲ့ကျွန်တော်တို့ပြည်တွင်းအသေးစားနှစားတွေဟာချိနဲ့လာသလိုပြည်တွင်းသေးစားနှစားတွေရဲ့ကုန်ပစ္စည်းတွေကိုလည်းတိုင်းနယ်ပြည်နယ်အတွင်းမှာတော့အလွယ်တကူဖြန့်ကျက်နိုင်တဲ့စနစ်မရှိတော့တဲ့ဆိုတော့ဆက်ပြီးကြာဆုံးလာခြင်းဖြစ်ပါတယ်။ဒါတွေအလုံးကအင်ဒိုရိုက်ကိုလည်းကောင်းတက်တဲ့ကောင်ဆက်ဆက်နေတာပါ။ဒ
ါ
ကြောင့်မို့ကျွန်တော်တို့တိုင်းပြည်တစ်ပြည်တိုးတက်ဖို့တိုင်းပြည်ဆောင်ရုံကိုပြန်လဲကြည့်ဖို့လိုပဲဆိုတာကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ပါ။နိုင်ငံတကာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာဒီလမ်းပန်းဆက်သွယ်ရေးကောင်းမှုပေါ်မှာအခြေခံနေဆိုပြီးတော့အလုံးကသုံးသပ်တာရှိပါတယ်။ဆရာခင်မောင်ညိုအနေနဲ့ရောကျွန်တော်တို့ဒီဟိုအခုလက်ရှိပေါ့နော်ဟိုလဲပတ်နေရတဲ့ဒီ NLD အစိုးရအနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီစီးပွားရေးအကျပ်အတဲတွေကနေလွတ်မြောက်အောင်သူတို့ဘာတွေလုပ်တင်နေဘာကိုဦးစားပေးပြီးလုပ်တင်နေလို့များအကြံပေးချင်ပါလဲရှင
်ခရီးဟာရတော်လေးသိပါတယ်ဟိုဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေကထုတ်တဲ့အစီရင်ခံစာတွေတုံ့တက်ချက်တွေမှာအားလုံးလည်းပါပြီးတာလေဥပမာတစ်ခုဆိုရင်ဒါဘတ်ဂျက်လူငွေပေါ့လေအခုမကြာခဏဟိုစောစောပုံကိုတောင်လဲဆွေးနွေးရပေါ့လေသာသုံးစိတ်ဒီများရဲဆိုတာသုံးစိတ်ဒီများရဲဆိုတာကအမှန်ပါလေအမှန်တစ်ဖက်ကကြည့်နေတဲ့တို့ကဖွံ့ဖြိုးတဲ့နိုင်ငံဆိုတော့သုံးကြော်တွေကအများကြီးပဲကြံသေးတယ်သောသောဦးကြီးတွေပြောသွားတယ်လို့ပေါ့နော်ဒီလမ်းတွေတရားတွေလာဆက်သွေးကြီးတွေမကောင်းတာတွေကိုဆောက်ရမကောင်းတာတွေပေါ့အဲမကောင်းတဲ့လမ်းတွေလည်းအများကြီးကြံသေးတယ်ဆိုတော့အဲ့ဒီဟာတွေအတွက်ကလည်းသုံးဖို့လိုတယ်ကျွန်တော်ကဟိုဘတ်ဂျက်လုံငွေပေါ့နော်ဘတ်ဂျက်လုံငွေဒီ900ခန်းလုံးအောက်ပဲကြည့်ရမယ်ဆိုပြီးတော့အဲ pain ထားတာပေါ့လေထိတာကအခုလဲ400ခန်းလုံးလောက်ပဲဟိုတက်ပြီးငွေ400ခန်းလုံးလောက်ပဲရှိတာပေါ့ဆိုတော့အဲ့ဒီကထိမ့်ပါတယ်ဟိုဒါကလုံးတဲ့အချက်ပေါ့လေအဲငွေဖုံးပွမှုမဖြစ်အောင်တော့ဒီကဒီဆိုးရဝန်ကြီးဌာနတွေလျှော့လာလို့ပေါင်းလာလို့ဆိုတော့ဒါလိုပါပဲဟိုအသုံးစိတ်တွေလျော့သွားအောင်ဆိုပြတယ်မဲ့မှန်နိုင်မဖြစ်ဘူးပေါ့တကယ်တကယ်ကျတော့အဲ budget လုံးကြီးကအရင် budget တုန်းကလည်းတော့ပုံပြီးများလာတာတွေ့ရတာပေါ့အဲ့တော့တစ်ဖက်ကလည်းသုံးရရတွေရှိနေတယ်တစ်ဖက်ကကြတော့လည်းအဲသူတို့ပြောတဲ့ထင်မှာကျွန်တော်ကြံခဲ့တာအဲ့အကောင်နေ PPC ကြီးအေးရအောင်ကောက်ကြတာပေါ့လေခါတိုင်းနေတဲ့တော့ပုံများလာတယ်ဒါပေမဲ့လည်းအဆောင်နဲ့ဆောင်လိုက်တဲ့သူတွေနော်ဆောင်ရမယ့်သူတွေမဆောင်မဲနေလို့ရမယ်ကျန်လာတယ်အများကြီးပေါ့လေဟိုခါတိုင်းကလည်းခုံကိုသိပ်ပြီးအာမကူပဲနဲ့ဒီတရားစပ်တာရှားတဲ့ငူအာကူခဲ့တာပေါ့လေအမှန်မှန်ဒါတွေကဟိုပြီးနေပြီပါတယ်ဟိုဒီ NLD ရဲ့စီဝေးဒီမူဝါဒအကြမ်းကြီးမော်လစ်ဆက်နေတဲ့အဲဒီဟာတော့ဟိုခြုံပြီးတော့ပါပါတယ်။တော့သူကသိသိကတော့သူကဒီပဲဖွင့်ဆိုကြအောင်ပါပေါ့။ခြုံပြီးပြောပိုင်းတော့တော်တော်လေးကာပြီးပါတယ်။
နားလဲပါတယ်တပိုင်းပဲဒါပေမဲ့လက်တွေ့လို့ရမယ်ခါမှာလုံးတိုင်းလည်းမဖြစ်ဘူးပေါ့ဆိုတော့ကျွန်တော်ဥပမာပြီးရဲ့ budget လို့ရှုရမယ်ဆိုတော့ပြီးတယ်တကယ်တော့ရှုလို့မရဘူးဒါတော့မှလားဟိုဘယ်နောက်မှအကြောင်းကပြည့်စည်နေတယ်ဘယ်မှာစိတ်ကပြည့်စည်နေတယ်အဲ့ဒါတွေပြင်ဆင်ဖို့ဆိုတော့ဒီနေ့ budget တွေမပါဘူးဆိုတဲ့ဟာမျိုးကြီးအများကြီးရှိပါတယ်ဆိုတော့အဲ့ဒါကြီးကပြီးပါတယ်တော့တို့လည်းသာပြည်သူကြမှာအနေနဲ့သူတွေပဲပြီးတယ်လုံးဆက်ကြံကြရေးရှိတဲ့ဆိုတာကိုလည်းပြီးတယ်သူအဲ့မဲ့ဒီတစ်ခါကဘူးဝေးလို့ပြောသွားတယ်လို့ပေါ့လေပို့ကုန်ကြီးလည်းကျွန်တော်ကပြည်ပြီးမပို့နိုင်ဘူးအဲပို့ရပို့လို့ရတဲ့ကလည်းပြန်ဝင်မလာဘူးပေါ့တော့အဲ့ဒီကကြတော့နောက်တစ်ခုကတော့ဒါအတွင်းနဲ့လူကတော့ဒေါ်လာ6နေတော့တာပေါ့အဲ့တစ်ချိန်လုံးပဲအတွင်းကလည်းထောက်ပြီးလုပ်ငန်းတွေရှိရင်နောက်ကျွန်တော်ကဘူးဆိုရင်အစားတဲ့တုံးတက်လာပြီနောက်ကတော့တုံးတက်လာတော့အဲ shopping mall တွေသွားကြည့်လိုက်လို့ရှင်ဟိုနိုင်ငံဘောင်းဆောင်ကစားရတွေရောက်နေပေါ့လေအဲ့ကကြတော့ဒီတွင်းနာကထောက်လို့ရေးအတွက်ပေါ်ဆက်ကြည့်စီရောတော့အလုံးဝင်လာအဲ့နဲ့ဒီအများမျိုးနေထားကြတဲ့ဟိုကဒီတော့ဆက်စီပြောတဲ့ထက်မှလည်းပါတာလို့နိုင်ငံရဲ့တဲ့အရင်နည်းနည်းနဲ့မူကအခုထိကတော့ဒီနေ့တည်းမှာပြီးနေတော့ဒီနေ့ကအရင်တော့လက်ကျန်တော့မှကျွန်တော်အခုအစိုးရကအဲ့တော့မှအခုမရှင်းနိုင်သေးဘူးအဲ့တော့အခုလမ်းပေါ်တောက်ကြနေရပဲ CYP စုံမှုရုပ်လိုက်တယ်ဆိုတော့ခေါင်းကပြောထားတဲ့အားလည်းတော့အကောင့်တွေဖောလိုက်ပေါ့လေဒါပေမဲ့ချက်ချင်းနိုင်ငံကတော့ယင်းမြန်မာနိုင်ငံရဲ့သူတွေဆိုတာနိုင်ငံခြားကူတွေကချက်ချင်းရောက်လာမှာမဟုတ်ဘူးဟုတ်ကဲ့အချိန်ပြီးဖို့တော့လုံးဝထမား
ဟုတ်ကဲ့ပါအဲနောက်ဆုံးကျွန်မအနေနဲ့ဟိုနီကုန်းချုပ်ကလေးပေါ့နော်ကျွန်တော်တို့သောတာရှင်တစ်ယောက်ကရေးထားတဲ့ကိုစော်မင်းနိုင်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ဦးစားပေးအစီအစဉ်တွေကိုအစိုးရကပြည်သူများပြည်သူတွေကိုမူပေါင်းတွေချပြပြီးတော့ပြည်သူတွေကလည်းဝိုင်းဝန်းပြီးတော့နိုင်ငံချစ်စိတ်နဲ့စုပေါင်းအားဖြင့်အကောင့်ထဲပေါ်ဆောင်ရွက်တင်ပါတယ်တဲ့အစိုးရကလိုအပ်တာတွေကိုတတ်နိုင်သလောက်ပံ့ပိုးတင်တဲ့အကြောင်းစီးလုံးညီညာအောင်ချောင်းဖျားဆိုပြီးရေးထားပါတယ်ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့ဆရာခင်မောင်ညိုဘောဂဗီရာရဲ့ UMFCCI ကုန်သေးကြီးများအသင်းကအတွင်းအတွက်ပဲအတွင်းရမှုဦးအေးလွင်နဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးအကြံပေးကော်မတီဝင်ဦးခင်မင်းခင်ကိုကျေးဇူးတင်ပါတယ်။မင်းမြတ်တဲ့သူတွေအားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ
။ Talking Soul Season B ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA American တန်ရဲ့စနေနေ့ညပဲအတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေဒါရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့ကျမတို့ရဲ့အစီအစဉ်အဆုံးသတ်တော့မှာဖြစ်ပါတယ်။အစီအစဉ်ဆုံးတက္ကမဒရင်ချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါအောင်မရှင
်2005ခုနှစ်တုန်းကအမျိုးသမီးနဲ့ပတ်သက်ပြီးတော့ညဉ့်ဉန်းရိုင်းပြစွာဖျောထားတဲ့ဗီဒီယိုတောက်ကြနေကထွက်လာခဲ့ပြီးတဲ့နောက်မှာ Republican သမ္မတလောင်း Donald Trump ကတောင်းပန်ခဲ့ပြီးမဲ့လေဒီလိုပြောတဲ့အပေါ်မှာ Republican Party ခေါင်းဆောင်ဝင်တွေကဒေါသထွက်နေကြပါတယ်တချို့ကဆို Donald Trump အနေနဲ့Republican သမ္မတလောင်းအဖြစ်နဲ့ရွေးကောက်ပွဲမဝင်ပဲနှုတ်ထွက်တဲ့တယ်လို့ပြောလိုက်ပါတယ် Trump ကတော့သူမားခဲ့ပြီးတော့သူတောင်းပန်ကြောင်းသူ့ရဲ့ Facebook ကနေတဆင့်ဗီဒီယိုကနေတောင်းပန်ထားပါတယ် Republican Party ရဲ့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကလည်း Trump ရဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးတော့စိတ်ပြတ်မိတယ်လို့ပြောကြားလိုက်ပြီးအထက်လွှတ်တော်လူများစုပါတီခေါင်းဆောင် Mitch McConnell ကတော့ဒီလိုပြောတာတွေကိုဘယ်လိုအခြေအနေမျိုးမှမလက်ခံနိုင်စရာမရှိဘူးလို့ပြောလိုက်ပါတယ်ဒါပြင် Trump အနေနဲ့အမျိုးသမီးတွေနဲ့ main clique တွေကိုတောင်းပန်ဖို့လိုအပ်တယ်လို့လည်းသူကပြောလိုက်ပါတယ် Utah အထက်လွှတ်တော်အမတ်ကတော့ Trump အနေနဲ့ရွေးကောက်ပွဲကိုမပြိုင်ဘဲနှုတ်ထွက်တင်တယ်ဆိုပြီးတော့ပြောလိုက်ပါတယ် Matthew Hurricane မုန်တိုင်းကြောင့် Haiti နိုင်ငံမှာလူ900နီးပါးတေဆုံးပြီးတော့လူ1000နဲ့ချီပြီးတော့အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ် American ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဲ့ဥပဒေကိုရုပ်သိမ်းလိုက်ကြောင်းသမ္မတ Barack Obama ကမနေ့တောက်ကြနေ့အောက်တိုဘာ9ရက်နေ့မှာပဲလက်မှတ်ရေးထုတ်ပြီးတော့ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲကျင်းပပြီးရသားစုရတက်လာတာအပြင်အခြေခံလူခွင့်ရေးတွေနဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုတွေသိသာတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းဖို့လှုံ့ဆော်လိုက်တာဖြစ်တဲ့ကြောင်း American အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုသမ္မတကပြေးပို့တဲ့စာထဲမှာဖော်ပြထားပါတယ်ခင်ဗျာ
နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကြေညာပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Rush Smith ဖြစ်ပါတယ်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.